Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2012ခုနှစ်နိုဝင်ဘာလ29ရက်ကြာသပတေးနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီညနေစီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
။မင်္ဂလာညနေခင်းပါရှင်။ကျမကတော့မိုးဖြူပါ။ဦးဆန်မိုးဝင်နဲ့အတူနောက်ဆုံးရသတင်းတွေကိုကြီးညာပေးမှာပါ။နိုဝင်ဘာ29ရက်လင်းအားကြီးမနေ့3နာရီလောက်ကလေဘရောင်းတောင်ကျေးနီစီမံကိန်းကိုအာဏာပိုင်နေအင်အားသုံးဖြိုခွင်းတဲ့အတွက်တန်ဂါရိုရီအပါအဝင်ဒေသခံတော်တော်များများဒဏ်ရာရရှိပြီးတော့မိလောင်ဒဏ်ရာတွေလည်းဖြစ်ပေါ်ခဲ့ပါလေ။မြောက်ကိုရီးယားမှာတော့ဒီတင်မာတဲ့တောင်ကိုရီးယားစစ်သည်မော်နှိမ့်ယုတ်တဲ့စစ်ပွဲကိုဥဆောင်သူလို့ယူဆရတဲ့စစ်ဗိုလ်ချုပ်တူကိုကာကွယ်ဝင်ကြီးခန့်ဖို့ရှိပါတယ်။ခုလိုသတင်းတွေကိုကြားရဖို့ရှိပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။သတင်းတွေနောက်ပိုင်းနားဆင်ရမယ့်ဆောင်းပါးတွေထဲမှာဆိုရင်တော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းရဆိုင်ရီတောင်းဆိုဆန္ဒပြနေသူတွေကိုအာဏာပိုင်တွေကမျက်ရည်ယိုပုံမီးလောင်ပုံတွေအုံပြုနှိမ်နှင်းခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့
ဖွဲ့လိုက်ဓာတ်လိုက်တန်အဝိုင်နဲ့တန်ချက်ကြိုင်ပေါ့သူတို့ဒိုင်းကြိုင်နဲ့လာတယ်။လာပြီးတော့အဲ့လိုပဲဦးစင်းတို့ကစုပ်ပေးတယ်သူတို့ကစုပ်ခန်းလို့ဦးစင်းစုပ်တယ်ဒါပေမဲ့သူတို့က
ကိုရဲကြောင့်တန်ကတဘာရဲ့အခုလိုပြောပြချက်တွေအပါအဝင်အခင်းဖြစ်တဲ့စီကနေဓာတ်ရိုက်သတင်းပေးပို့ချက်ကိုကြားကြရမှာဖြစ်ပါတယ်ရှင်ဒါအပြင်အာဏာပိုင်တွေရဲ့အခုလိုနှိမ်နှင်းမှုပေါ်ဘလို့ဝေဖန်ခဲ့ကြတယ်လဲတခါအစိုးရဘက်ကသတင်းထုတ်ပြန်ချက်နဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်လည်းအခင်းဖြစ်တဲ့စီကိုရောက်ရှိနေပြီးတော့သူမိန်ကွန်းပြောဆိုဖို့ရှိပါတယ်ဒီမိန်ကွန်းကိုနားထောင်ဖို့တောင်းတဲ့ချီတဲ့ဒေသခံတွေစောင့်ဆိုင်နေကြတဲ့အခြေအနေကိုလည်းအခုညနေမှာကြားကြရမှာဖြစ်ပါတယ်ရှင်ဒါတွေကိုမပြောခင်တော့နိုဝင်ဘာလ29ရက်ကြာသပတေးနေ့ညနေခင်းနောက်ဆုံးရရှိထားတဲ့မြန်မာသတင်းတွေကိုကျဉ်းချုံပြီးတော့မမိုးဖြူကပြောပြပေးပါရှင
်ဟုတ်ကဲ့ပါရှင်ဒီနေ့မနေ့လင်းအားကြီး3နာရီလောက်မှာလက်ဘရောင်းတောင်ကျင်းနီစီမံကိန်းရပ်ပေးဖို့ဆန္ဒဖော်ထုတ်တောင်းဆိုနေတဲ့တပိတ်စခန်းတွေကိုအာဏာပိုင်တွေကအင်အားသုံးဖြိုခွင်းခဲ့တဲ့အတွက်တန်ဃာတော်တွေအပါအဝင်ဆန္ဒပြလူထုတော်တော်များများမိလောင်ဒဏ်ရာရခဲ့ကြပါတယ်လက်ဘရောင်းတောင်တပိတ်စခန်းတစ်ဝက်မိလောင်နေပုံတန်ဃာတော်တွေမိသည့်လောင်ကျွမ်းဒဏ်ရာရကြတဲ့ဓာတ်ပုံတွေကိုပြည်ရင်းပြည်ပသတင်းမီဒီယာတွေမှာဖော်ပြထားပါတယ်ဒဏ်ရာရသူတချို့ကိုမုံရွာဆေးရုံကိုပို့ဆောင်ကူတာနေပြီးတော့တပိတ်စခန်းကနေလူစုကွဲလာတဲ့ထိခိုက်ဒဏ်ရာရသူတော်တော်များများကိုလည်းနှိစက်ရနေအိမ်နေဖုံးတော်ကြီးကျောင်းတွေကအကူအညီပေးနေရတယ်လို့သိရပါတယ်စီးရင်အတိအကျမရသေးတဲ့အတွက်ဒဏ်ရာရသူစုစုပေါင်း80လောက်ရှိနိုင်တယ်လို့ခန့်မှန်းရပြီးတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းမှာရှိတဲ့တပိတ်စခန်းတွေကိုအာဏာပိုင်နေအင်အားသုံးဖြိုခွဲတဲ့နေရာမှာလုံခြုံရေးတပ်ဖွဲ့ဝင်တွေကတပိတ်စခန်းရှိတဲ့နေရာတွေကိုမိလောင်စေတဲ့ဓာတုပစ္စည်းပါဝင်တယ်လို့ယူဆရတဲ့ဘုံလက်နှစ်နဲ့အင်အားသုံးနှိမ်နှင်းခဲ့တယ်လို့ကိုရွေ့မိလောင်တန်ခံရသူတွေကိုကိုးကားပြီးတော့ပြည်တွင်းသတင်းရက်ွက်ကပြောဆိုပါတယ်အခုအတန်လွှင့်ချိန်မတိုင်ခင်မှာအစိုးရသတင်းထုတ်ပြန်ရေးအဖွဲ့ကလည်းသတင်းထုတ်ပြန်ကြေညာခဲ့ပါတယ်ဒီကြေညာချက်အရလက်ဘရောင်းတောင်ကျင်းနီစီမံကိန်းဟာအရင်အစိုးရလက်ထက်ကစလို့စီးပွားရေးအတွက်ခြေကိုက်မှုအပါအဝင်အလုတ်ကိုင်းတဲ့နည်းပညာရမှုတဘာဝဝင်းကျင်ထိမ့်သိမ့်မှုတွေကိုစနစ်တကျတွက်ချက်လုပ်ခဲ့တာလို့ဖော်ပြပါတယ်ဆန္ဒပြသူတွေကိုနှိမ်နှင်းရမှာဥပဒေနဲ့အညီဆောင်ရွက်ခဲ့ပြီးတော့နောက်ဆုံးသတ်မှတ်ချိန်ကျော်သွားတဲ့အချိန်မှာလူစုမခွဲခဲ့လို့အဓိကရုံးနှိမ်နှင်းရေးနည်းတွေအတိုင်းဆောင်ရွက်ခဲ့တယ်လို့ကြေညာပါတယ်။နှိမ်နှင်းနည်းတွေနဲ့နိုင်ငံတကာသုံးတဲ့မိသက်ပိုက်မျက်ရည်ယိုပုံးနဲ့မိခိုးပုံးတွေသုံးခဲ့တယ်လို့လည်းသမရယုံပြောခွင့်ရသူက VOA ကိုအတည်ပြုပြောဆိုပါတယ်။ဒီနှိမ်နှင်းမှုဟာတရားဥပဒေစိုးမိုးရေးနိုင်ငံအကျိုးစီးပွားနဲ့ပြည်သူအကျိုးကိုဥပဒေနဲ့အညီကာကွယ်ဖို့ဒီမိုကရေစီကျင့်စဉ်နဲ့အညီလုပ်တာဖြစ်တယ်လို့လည်းကြေညာချက်မှာရေးထားပါတယ်။ကျေးစင်တောင်နားမှာရှိတဲ့ကံကုန်ကျေးရွာဒေသခံတွေနဲ့တွေ့ဆုံဖို့ငကိုစီစဉ်ထားတဲ့အတိုင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါက်ဆန်စုကြည်ဟာနေ့လယ်ပိုင်းကထွက်ခွာသွားပြီးတော့ဒေသခံတွေနဲ့မတွေ့ခင်မှာတရုတ်ဝမ်ပောင်ကုမ္ပဏီတာဝန်ရှိသူတွေနဲ့တွေ့ဆုံစကားပြောနေတယ်လို့သိရပါတယ်။အခုညနေခင်းအတန်းလွှင့်အစီအစဉ်တွေအတွင်းမှာပဲကံကုန်ရွာလူထုကိုဒေါက်ဆန်စုကြည်မိန့်ခွန်းပြောဖို့လည်းရှိနေပါတယ်။မုံရွာကံကုန်းကျေးရွာလူလူနဲ့တွေ့ဆုံမင်းကွန်းပြောအပြီးအပြန်မှာတော့မုံရွာဆေးရုံကြီးကိုဝင်ရောက်ပြီးတော့ညပိုင်းမှာရက်မိရက်ဖရီနဲ့တွေ့ဆုံဖို့ရှိတယ်လို့လည်းသတင်းရရှိပါတယ်။နိုဝင်ဘာ30ရက်နေ့မနေ့ပိုင်းမှာပြည်တွင်းပြည်နယ်ဝန်ကြီးချုပ်နဲ့တွေ့ဆုံမယ်လို့လည်းပြည်တွင်းသတင်းမီဒီယာတချို့ကဖော်ပြကြပါတယ်။ဒဏ်ရာရသူတွေမိခိုးဘုံကြောင့်မိသင်တန်ကားနဲ့ပြည်သူတွေကိုနိုင်ကူညီမှုအသင်းကဒီနေ့ညနေပိုင်းမှာလက်ဘရောင်းတောင်ကိုသွားပြီးတော့ကူညီကယ်ဆယ်ရေးအလုပ်တွေကိုလူလူနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ကြမယ်လို့လည်းသိရပါတယ်။ American Dollar တန်ပေါင်း 1,000 လောက်တန်ဖိုးရှိပြီးတော့မြန်မာစစ်တပ်ဥပိုင် Limited နဲ့ဖက်ဆက်လုပ်ခဲ့တဲ့တရုတ်ဝမ်ပောင်ကုမ္ပဏီရဲ့ကျင်းနီတူဖော်ရေးလုပ်ငန်းကဒေသခံတွေရဲ့လေယာမြေသိမ်းယူမှုအပါအဝင်ကျန်းမာရေးလူမှုဘဝနဲ့သဘာဝပတ်ဝန်းကျင်တွေကိုထိခိုက်ပျက်စီးမှုတွေဖြစ်စေတာကြောင့်ဒီစီမံကိန်းရပ်ပေးဖို့ တန်ဃာရီဒေသခံလူလူနဲ့တဘာဝဝင်းကျင်ထိမ့်သိမ့်ရေးတက်ကြွလှုပ်ရှားသူတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်။အခုလိုဗုဒ္ဓဘာသာတန်ဃာတော်တွေအပါအဝင်ကျင်းလက်ကဆင်းရဲနွမ်းပါတဲ့ပြည်သူလူလူရဲ့ဆန္ဒဖော်ထုတ်မှုကိုညှိနှိုင်းဆဲဆက်တဲ့နည်းနဲ့ပြည်လဲအောင်ဖြည့်ရှင်းနိုင်မှရဲ့နဲ့အင်အားသုံးဖြိုခွဲခဲ့တာကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပြည်ရင်းပြည်ပသတင်းမီဒီယာတွေကြားမှာဝေဖန်ပြောဆိုသံတွေကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်။၂၀၀၄ခုနှစ်ကတောင်ကိုရီးယားနိုင်ငံဂွမ်ဂျူးလူ့အခွင့်အရေးဆိုင်ရာဂုဏ်ပြုဆုအနှင်းချင်းခံရတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ဟာ2013ခုနှစ်ဇန်နဝါရီလမှာတောင်ကိုရီးယားနိုင်ငံကိုတွားရောက်ဖို့ရှိတယ်လို့သိရပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ကိုပျိုချန်အိုလံပစ်ပွဲတော်ကိုဖိတ်ကြားပြီးတဲ့နောက်ဂွမ်ဂျူးမြို့ကိုလာရောက်ဖို့အတွက်ဖိတ်ကြားခဲ့တာဖြစ်တယ်လို့ The Chosen Internet စာမျက်နှာသတင်းကဖော်ပြပါတယ်ရှင်။
နိုဝင်ဘာလ29ရက်ကြာတာပြင်းနေ့ညနေခင်းအတွက်နောက်ဆုံးရရှိထားတဲ့မြန်မာသတင်းတချို့ကိုမမိုးဖြူပြပြခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပိတ်ပုတ်ချက်တွေကိုထုတ်လွှင့်ပေးပါရမရှင်။ဒီညနေတော့လက်ဘရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်တဲ့သတင်းတွေကိုပဲဦးစားပေးထုတ်လွှင့်သွားမှာဖြစ်ပါတယ်။လက်ဘရောင်းတောင်ကျင်းနီစီမံကိန်းကိုကန့်ကွက်ဆန္ဒပြနေကြသူတွေရဲ့ဒီသပိတ်စခန်းတွေစီကိုလုံခြုံရေးအာဏာပိုင်တွေဘက်ကအကြမ်းဖက်ဝင်ရောက်စီးနင်းခဲ့ပြီးတဲ့နောက်ထိခိုက်ဒဏ်ရာရတဲ့ဆန္ဒပြတန်ခါတော်တော်များများကိုအခုလက်ပတောင်းတောင်ကျင်းနီစီမံကိန်းရှိရာနေရာတစ်ဖက်ကမ်းဒီမုံရွာမြို့စေယုံမှာတင်ထားရပါတယ်။ဒဏ်ရာရတန်ခါတွေရဲ့အခြေအနေနဲ့နောက်ဆုံးဖြစ်ထွန်းမှုတွေကိုတော့အဲ့ဒီမှာတွားရောက်သတင်းယူနေတဲ့ VOA ဝိုင်းတော်သားကိုသိန်းထိုင်ဦးကိုဘန်ကောက်ရုံးကနေမဆုမြတ်မုံကဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ဟိုမနေ့စောစောပိုင်းမှာပဲမုံရွာမြို့ကန်တွေကချင်းသမြစ်ဘေးညောင်မင်းကြီးစိတ်မှာတော့ပြီးတော့စုဝေးပြီးတော့ဟိုဘက်ကမ်းနေပြီးတော့ဆက်လီတွေနဲ့တန်ဃာတော်တွေဒဏ်ရာရတဲ့တန်ဃာတော်တွေရောက်လာတာကိုသွားကြိုကြပါတယ်ခင်ဗျာဒီဘက်ကဒီအခမဲ့စေကူတာရေးရှင်တွေအဲကျန်တဲ့လူမှုဆော့ဆော့ရေးအဖွဲ့အသင်းဖွဲ့တွေကလာပြီးတော့ကြိုကြတယ်မြုပ်ကန်နေတွေကလည်းတန်ဃာတော်တွေကိုကူညီခြင်းနဲ့လူတွေကလာပြီးတော့ကြိုကြပါတယ်ခင်ဗျာအဲ့တော့တန်ဃာတော်တွေလည်း5ပါးတည်း6ပါးတည်းလို့ဆက်လီတွေနဲ့ဟိုဘက်ကမ်းနေရောက်လာကြပါတယ်သူတို့ထွက်ပြေးပြီးတော့ခါကြတော့ဒီဘက်မှာဆေးလာကူကြတာပါအချို့ဆိုရင်ထန်းစင်နေနဲ့နောက်မျက်နှာတစ်ခုလုံးငင်းမကောင်းအောင်လောင်ကျွမ်းခံရတဲ့တန်ဃာတော်တပောက်လည်းကျွန်တော်ဖူးလဲရပါတယ်ခင်ဗျာတန်တော်တို့တပားကုန်းမော်ရောက်တဲ့ဆိုရင်လည်းသူကြုံခဲ့ရတဲ့ဖြစ်ချက်ကိုအခုလိုမင်းကြားပါတယ်ခင်ဗျာ
ဦးဇင်းတို့စခန်းတော့အကျဉ်းနဲ့စခန်းတွေကနှစ်နိုင်လောက်လာပြီမှမိစက်ကရနဲ့လာတယ်နောက်ပြီးမိတွေကိုရှို့ရဲစသရင်ရေနဲ့ပတ်တယ်မိတွေရှို့ရဲနောက်ပြီးကျတော့သူတို့မိဘုံးနေလို့တူတယ်ဦးဇင်းတို့အပေါ်လှမ်းပစ်လိုက်ပြီဆိုရင်မျက်နှာမှန်လို့ကိုရော်တွေလိုပဲအကုန်လုံးစုပ်ပြတ်သွားတာမျက်နှာရပါရဲ့အကုန်လုံးနောက်ပြီးဦးဇင်းကတော့တိမ်စခန်းပေါ့တိမ်တပေစခန်းမှာဦးဇင်းကနေတာအဲ့ဒါကိုသူတို့လာတယ်တတရည်အများကြီးပဲဖွဲလိုက်ထားလိုက်တန်အဝိုင်နဲ့တန်ချက်ကအေးပေါ့သူတို့ဒိုင်းကရင်နဲ့လာတယ်လာပြီးတော့အဲ့လိုပဲဦးစင်းတို့ကအဆုတ်ပေးတယ်သူတို့ကဆုတ်ခန်းလို့ဦးစင်းဆုတ်တယ်ဒါပေမဲ့သူတို့ကဦးစင်းတို့ကိုမိဘုံနေနဲ့ပစ်တယ်မြေရုံဘုံနေနဲ့လည်းပစ်တယ်နောက်ပြီးကြတော့နောက်ကနေကြောက်ခိုင်းနဲ့လိုက်ထူတယ်ဦးစင်းတို့ကပြစ်ဖို့မေတ္တာရက်ခံတယ်မရဘူးဦးစင်းတို့ကလှုပ်တယ
်ဒါကတော့ဒီနေ့မနေ့ကျွန်တော်တွေ့ခဲ့တဲ့တန်ဃာတော်တပါးမင်းကြပါတော့ခင်ဗျာ
ဟုတ်ပါပြီကိုသိန်းထိုင်ဦးရေအဲ့တော့ကိုသိန်းထိုင်ဦးခုဒီလိုမျိုးဒီဒဏ်ရာရတဲ့တန်ဃာတွေတွေ့ရတယ်ဆိုတော့စစ်စုပေါင်းဒဏ်ရာရတဲ့တန်ဃာတော့အပားဘလောက်ရှိတယ်လို့ရောအခုနောက်ဆုံးသိရပါလေရှင
်ဟုတ်ကဲ့ခင်ဗျာဒီနေ့တန်ဃာတော်တွေကိုယ်တိုင်ထုတ်ပြန်တဲ့စာရင်းပေါ့နော်သူတို့ကိုယ်တိုင်ဒီပြုချက်ပေးပြီးတော့ပြောတာကသူဒဏ်ရာအပြင်းအထန်ရတဲ့တန်ဃာကအပား20လောက်ရှိတယ်နောက်ပြီးတော့တကယ်တမ်းဟိုထိခိုက်ဒဏ်ရာရတဲ့တန်ဃာတော့အကြီးအကဲက50လောက်ရှိတယ်ဘုံရဆေးုံမှာတော့အပား20လောက်တင်ထားတယ်ဒါပေမဲ့အဲ20ထဲမှာပြင်းပြင်းထန်ထန်ရတဲ့တန်ဃာတော်တွေကတဘာဟုသူတို့မန္တလေးဆေးဥညိုတန်ရာပြည်ထန်တဲ့အတွက်ဟုတ်တယ်ရတယ်လို့ပြောပါတယ်ခင်ဗျာ။နောက်ဖန်စီကန်တာရတဲ့တန်ခါ6ပါးရှိတယ်။နောက်ပျောက်ဆုံးနေတဲ့တန်ခါလည်း10ပါးကျော်ရှိတယ်ဆိုပြီးတော့ဒီလှူရှားမှုကိုဦးဆောင်ဦးရဲ့လုပ်တဲ့ဆရာတော်တစ်ပါးဖြစ်တယ်။မဆိုရင်ကြောင့်တဲ့ဆရာတော်ဦးတီဇာကဒီဖောင်းကားရော်မှာဒီတန်ရာရတဲ့တန်ခါတော်တွေကိုစောင့်ရှောက်နေရင်းနဲ့ပဲအပြည့်ပြည့်ချက်ပေးပြီးတော့သင်ကြားပေးပါတယ်ခင်ဗျာ
။ဒီဆေးကုသမှုခံယူနေရတဲ့တန်ခါတော်တွေရဲ့အခြေအနေကိုလည်းတိတိလောက်ပြောပြပေးပါအောင်ရှင့်။
ဟုတ်ကဲ့သူကျွန်တော်နောက်ဆုံးသိရသလောက်တော့တန်ဃာတော်ကြီးကဒီမုံရဆေးုံကြီးမှာစေကုသခံနေပါတယ်ခင်ဗျာဟိုလက်ဘရောင်းတောင်ကေစီကော်မတီကဦးညင်းအောင်သူတန်ဃာတော်ကြီးကိုဆေးုံလိုက်ပို့တဲ့သူပြောရဆိုလို့ရှိရင်တန်ဃာတော်ကြီးတန်ဃာဆေးုံမှာတက်ခွင့်မရဘူးလို့လေသူကအခုလိုပြောပါတယ်ခင်ဗျာ
ဟိုမှာတန်ဃာတော်15ပါးလောက်ဒါဃာတွေနဲ့ရောက်လာတယ်ကျွန်တော်တို့အဲ့ဒီမှာအဲ့လက်ဘရောင်းတောင်ကေတင်းကော်မတီကနေပြီးတော့အဲ့ဆေးုံကိုပို့တယ်ဆေးုံပို့တဲ့အခါကျဆေးုံမှာတန်ဃာတော်ရှိတယ်တန်ဃာတော်မှာလည်းနေရာလက်တွေရှိတယ်ဒါပေမဲ့လက်မခံဘူးလက်မခံတဲ့အခါကျတော့ကျွန်တော်တို့ဟွာကိုကလေးဆောင်အပေါ်တော့ကိုပို့ထားရတယ်ပို့ထားပြီးတော့ဒီစေကုသစိတ်ကိုဘယ်သူတာဝန်ယူမလဲလို့မေးတယ်။မေးတော့တပည့်တော်တို့ကမြို့မိမြို့ပါတွေနဲ့လက်ဘရောင်းတောင်ကက်တင်ကော်မတီကတာဝန်ယူမယ်လို့သူတို့ဖြေလိုက်
တယ်။အဲတော့လက်ဘရောင်းတောင်ကက်တင်ကော်မတီဒီတန်ဃာတော်တွေကိုစေုံသွားပို့တယ်ဦးမြင့်အောင်ကြိုးပြသွားတော့ပါခင်ဗျာ
။အခုလိုမျိုးပေါ့နော်ဒီကျွန်တော်တို့ဓာတ်ပုံတွေထဲမှာလည်းမြင်ရပါတယ်ဒီတန်ဃာတွေကိုအရေးပြားတွေမှာမိလောင်မှုတွေဖြစ်နေတဲ့တန်ဃာတွေဒဏ်ရာရတဲ့တန်ဃာတွေရဲ့ပုံတွေအများကြီးလည်းအခုဒီ social media တွေကနေပြီးတော့တက်လာတော့ပုံတွေလည်းမြင်နေရပါတယ်ဆိုတော့ ဒီလိုမျိုးအင်အားသုံးပြီးတော့ဖြိုခွင်းတာနဲ့ပတ်သက်ပြီးတော့အာဏာပိုင်တွေဘက်ကဘာပြောပါလဲရှင
်ဟုတ်ကဲ့ခင်ဗျာကျွန်တော်စလင်းကြီးမျိုးနဲ့ဒုတိယရေမွေဥတင်ဆိုပါတော့သူသတင်းတောက်တင်နဲ့တွေ့နေတဲ့အချိန်မှာပဲကျွန်တော်ကအင်အားသုံးဖြည့်ရှင်းနေဆိုတာဟုတ်သလားနောက်ပြီးတော့ရေနဲ့ပတ်တာလောက်တက်တဲ့နဲ့ဒီလောက်အထိပြင်းထန်တဲ့တန်ရာတွေတန်ကလေးတွေကဘာလို့ရရတာလဲသူကတော့သူတို့ဘာမှအကြမ်းဖက်တာမလုပ်ပါဘူးဆိုပြီးတော့ခါကြတော့သူညင်းပါတယ်ခင်ဗျာအဲ့တော့သူနဲ့ကျွန်တော်ရှင်းချအခုလို့ကျွန်တော်မေကွန်ထုတ်ချစ်ခဲ့ပါတယ်ခင်ဗျာ
ဆိုပြီးတော့သူတို့ပဲရိုက်နေပြီးတော့အတင်းရိုက်နေပြီးတော့လုပ်တယ်လို့ပြောတာ
ဘုံကမရိုက်ပါဘူးဒါကိုကျွန်တော်ပြောရဲနော်ဘလို့တစ္ဆာပေးပြီးကျွန်တော်ပြောရဲဘုံကကျွန်တော်မြေပ
ါဟုတ်ကဲ့အဲ့ဒါလေးဘလို့စီစဉ်ခဲ့တယ်ဆိုတာလေးရှင်းပြနိုင်မှာပါ
အဲ့ဒါကတော့ကျွန်တော်တို့လူကြီးတွေစီစဉ်မှာဖြစ်တဲ့ပြကျွန်တော်တို့ကတော့နော်ဒီ riot menu တဲ့အတိုင်းကျွန်တော်ဆောင်းတာဖြစ်တယ်
ဒီ riot menu နဲ့အင်္ဂယ်တို့ကအဲကင်တွေဖြည့်ရှင်းခဲ့တယ်ဆိုတော့အဲကင်တွေဖြည့်ရှင်းခဲ့ပုံမှာတစ်ဖက်ကလည်းအင်အားသိပ်သုံးလုံးနဲ့ဆိုပြီးပြောတာမျိုးရှိတော့အင်္ဂယ်တို့ဘလို့အစင်းစင်ဖြည့်ရှင်းခဲ့တယ်ဆိုတာလေးကိုတစ်ချက်လေးပါမသုံးပါဘ
ူးကျွန်တော်တို့ဘာမှမသုံးတော့ပါဘ
ူးအင်္ဂယ်စပြီးရေနဲ့ပက်တယ်ဆိုတော့ဟုတ်ပါမှာခင်ဗျာ
မှန်ပါတယ်ခင်ဗျာကျွန်တော်ရေနဲ့ပဲပက်ပြီးဖြူခဲ့တာဖြစ်ပါတယ်ဟာကျွန်တော်တို့ဟိုဒုံးနဲ့ရိုက်တာလည်းမရှိပါဘူးပြစ်တာကတ်တာလည်းမရှိပါဘူးဘာမှမရှိပါဘူး
ရဲ့ရည်ရိုး
ကျွန်တော်ရဲ့ရည်ရိုး
မီကိုမီကိုဘုံကိုဘုံမီလောင်ဘုံ
မီကိုဘုံမီလောင်ဘုံမဟုတ်ပါဘူ
း
မီလောင်ဘုံကိုလုံးဝမသိ
ဘူးဒါကတော့စလင်းကြီးမျိုးနဲ့ဒုတိယရေမူကြီးဦးတင်ထုတ်ကအခင်းဖြစ်သွားခဲ့တာနဲ့ပတ်သက်ပြီးတော့ပြန်ပြောသွားခဲ့တာပါခင်ဗ
ျဟုတ်ပါပြီကိုသိန်းထောက်ကြီးအခုလိုနောက်ဆုံးအခြေအနေပြောပြတာကျေးဇူးပါပဲရှင
်ဒါကတော့လက်ပန်းတောင်ကျင်းနီစီမံကိန်းဆန္ဒပြသူတွေကိုအာဏာပိုင်တွေကနှိမ်နင်းခဲ့ပြီးတဲ့နောက်ပိုင်းအခြေအနေတွေနဲ့ပတ်သက်ပြီးတော့အခင်းဖြစ်တဲ့စီကိုတိုင်းသွားရောက်သတင်းယူခဲ့တဲ့ကိုသိန်းထောက်ကိုမဆုမျက်မွန်ကမန်ကောက်ရုံးကနေဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်အခုလိုလက်ပန်းတောင်ကျင်းနီစီမံကိန်းရပ်ဆိုင်းရေးအတွက်ဆန္ဒပြတောင်းဆိုနေသူတွေနဲ့တာဝန်ရှိသူတွေကြားမှာညှိနှိုင်းလို့ရနိုင်တဲ့အခြေအနေရှိနေတဲ့ကြားကဒီဆန္ဒပြတန်ခါတွေကိုလုံခြုံရေးကနေအင်အားသုံးနှိမ်နင်းခဲ့တာဖြစ်တယ်လို့ပြည်ထနာကိုဂျားဝင်စစ်ဆက်ဖို့စ조사နေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလိုက်ကပြောလိုက်ပါတယ်ကျင်းနီတူဖို့ရေးစီမံကိန်းနယ်မြေတစ်ဝိုက်မှာဆန္ဒပြနေကြတဲ့အဖွဲ့အစည်းတွေအားလုံးကိုဖယ်ရှားဖို့ပြည်ထရေးဌာနကအသိပေးပြီးနောက်အာဏာပိုင်တွေကနေအင်အားသုံးနှိမ်နင်းခဲ့တဲ့အပေါ်မှာဒေါခင်ဆန်းလိုင်ကအခုလိုပြောကြားခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အပြောင်းလဲအပေါ်မှာနိုင်ငံတကာရဲ့အာရုံစိုက်မှုခံနေရခြင်းအခုလိုအခြေအနေဖြစ်ရတာနဲ့ပတ်သက်ပြီးတော့ဘန်ကောက် VOA ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့မဆုမျက်မွန်ကပဲပြောပြပေးပါအောင်ရှင်
။ကောင်းပါပြီ။လက်ပန်းတောင်ကျင်းနီတပ်ထုတူဖော်ရေးရက်ဆိုင်ဖို့တပိတ်မောက်ဆန္ဒပြနေကြတဲ့တန်ကားတော်တွေကိုဗုဒ္ဓဟူးနေ့ညပိုင်းမှာရဲတပ်ဖွဲ့ကအင်အားသုံးလူစုခွဲခဲ့တာနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကညှိနှိုင်းလို့ရတဲ့အခြေအနေရှိရတာနဲ့အင်အားသုံးဖြည့်ရှင်းတာဖြစ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်က VOA မြန်မာပိုင်းကိုပြောပါတယ်
ကျမရောက်တဲ့အချိန်နဲ့ကျမတပိတ်စကားနဲ့ညီနိုင်မိသားပါကျမဟိုဥပိုင်ကုမ္ပဏီဘက်ကလည်းတာဝန်ရှိတဲ့ပုဂ္ဂိုလ်တွေနဲ့လည်းကျမစကားပြောပြီးသားပါအဲ့တော့ညီနိုင်လို့ရမယ်ဆိုလို့ရှိရင်ညီနိုင်မှာလိုချင်တာတွေတောင်းဆိုကြမယ်နှစ်ဖက်ပြည်အကုန်လုံးမျက်နှာစုံညီနိုင်မှာညီနိုင်လို့ပြည်လဲတယ်ဆိုလို့ရှိရင်ညီနိုင်တယ်ဆိုလို့ရှိရင်သူတို့ဘက်ကနေပြတဲ့အခါကျကျမတို့ပြောတဲ့စကားကိုလည်းနားထောင်မယ်တပိတ်စကားကိုလည်းသိမ့်ပေးမယ်သူတို့ဘက်ကပြောပြီးသားဒီတပိတ်စကားဘက်ကဒီဘက်က response လာပြီးသားအဲ့ဒါကိုကျမတို့ဘက်ကပြောပြတယ်ညီနိုင်ငယ်နဲ့ပြောတယ်ပြည်လဲမယ်နီလာကဘယ်လိုနီလာနဲ့ပြင်တော့မှာလဲကျမတို့ကပြောတယ်အဲ့တော့ဟိုတာဝန်ရှိတဲ့ပုဂ္ဂိုလ်ရနေဘယ်လိုပြည်လဲအောင်လုပ်မလဲဆိုတာကိုကျမတို့အကြောင်းပြန်ပါလို့ပြောတာကိုကျမတို့အကြောင်းမပြန်မင်းနဲ့ဒါသူတို့ရဲ့အကြောင်းပြန်လိုက်တဲ့နီလာကတော့မင်းညာဆောင်ရဲ့တဲ့နီလာမှာပဲ
စကိုင်းတိုင်းတွေကကျင်းနီတပ်ထုတူဖို့ထုတ်လို့ရစီမံကိန်းတွေကြောင့်လူမှုဝင်းကျင်နဲ့တဘာဝပတ်ဝန်းကျင်အပေါ်မှာအကျိုးသက်ရောက်မှုတွေရှိနေတာမို့ဒေသခံပြည်သူတွေကကန့်ကွက်ဆန္ဒပြနေတဲ့ကိစ္စကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်ဆန်းလှိုင်ကလွှတ်တော်မှာဖြည့်ရှင်းဖို့ကြိုးစားနေသူဖြစ်တယ်လို့ဆန္ဒပြသူတွေနဲ့တာဝန်ရှိသူတွေကိုကိုယ်တိုင်တွေ့ဆုံညှိနှိုင်းပေးဖို့ကြိုးစားနေသူဖြစ်ပါတယ်။အဲဒီလိုအခြေအနေမျိုးမှာအခုလိုအယုတ်ဆိုးစေတဲ့အဖြစ်ဖြစ်ရတဲ့အပေါ်မှာလွှတ်တော်မှာဆက်လက်တင်ပြဆောင်ရွက်သွားမယ်လို့သူကပြောပါတယ်
။တရားဥပဒေစိုးမိုးရေးတည်ဆဲလမ်းကြောင်းကိုသွားနေတဲ့အချိန်မှာတရားဥပဒေစိုးမိုးရေးကော်မတီရဲ့ဥက္ကဋ္ဌတယောက်လာတော့မယ်ဒီခီးစင်ရဲ့ဒီနေ့လာတော့မယ်ခီးစင်ရဲ့အချိန်မှာပဲဒီလိုမျိုးတရားဥပဒေစိုးမိုးမှုရှိတဲ့နယ်ပြည်သူ့ခွင့်ရေးတော့ပြည်သူတွေရဲ့လွတ်လပ်ခွင့်တော့လူ့ခွင့်ရေးဓာတ်တွေကိုချုပ်ဖောက်ပြီးတဲ့နောက်မှာဟိုကျွန်တော်တို့ဥပဒေအတိုင်းမလုပ်ဖဲနဲ့ဒီလိုမျိုးချုပ်ဖောက်ပြီးတော့မှဒီလိုဆောင်ရွက်သွားတဲ့ကိစ္စရဲ့အပေါ်မှာတော့ကျွန်တော်တို့ကဒါကိုလုံးဝလက်မခံပါဘူးဒီကိစ္စရဲ့နဲ့ပတ်သက်လို့ကျွန်တော်တို့ကဆက်လက်တင်ပြပြီးသွားမှာပါကျွန်တော်တို့က
တန်ကတော့အများစုဖြစ်တဲ့ဒီထိခိုက်ဒဏ်ရာရသွားကြသူတွေရဲ့အရေးပြားတွေမီးလောင်ဒဏ်ရာတွေရရှိလောက်အောင်လို့ပြင်းပြင်းထန်ထန်နှိမ်နင်းခဲ့တာနဲ့ပတ်သက်လို့အစိုးရကဒီကနေ့သတင်းထုတ်ပြန်ရမှာတော့ကျင်းတီစီမံကိန်းအတွင်းမှာပုံမှန်144ထုတ်ပြန်ထားတဲ့ကြားကတပိတ်စခန်းတွေဖွင့်စီမံကိန်းပြက်ပြားအောင်ဆောင်ရွက်စီမံကိန်းထောက်ပံ့ရေးပစ္စည်းတွေကိုဖျက်ဆီးဝန်ထမ်းတွေကိုအနှောက်အယှက်ပေးပြီးတော့စူပူဆန္ဒပြကြတဲ့အတွဲလို့ဖော်ပြထားပါတယ်ဒါအပြင်နောက်ဆုံးတတ်မှတ်ချိန်မတိုင်ခင်ရောကျော်လွန်သွားပြီးတဲ့နောက်မှာပါအတန်ချက်ဆက်တွေနဲ့အကြိမ်ကြိမ်မြစ်တာရပ်ခံခဲ့တယ်လို့လည်းဖော်ပြထားပါတယ်။အဲဒီနောက်မှာမြန်မာနိုင်ငံရဲတပ်ဖွဲ့ကအထီးကရုံနှိမ်နင်းရေးနှီးစနစ်အတိုင်းအဆင့်ဆင့်ရှင်းလင်းဆောင်ရွက်ခဲ့ရတယ်လို့အစိုးရရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ပ
ဟုတ်တယ်ဟိုနေ့ညတော့ငါတပိတ်စခန်းကိုဖြိုခွင်းခဲ့တာနဲ့ပတ်သက်လို့အဲ့ဒီတပိတ်စခန်နဲ့မှာရှိနေတဲ့မစိုးရိမ်ကြောင်းတိုက်ဆရာတော်ဦးတေစားကဖီယိုအင်မြန်မာပိုင်းကိုမင်းခဲ့တာကတော့ဦးဇင်းတို့ကဒီလောက်ကြီးအကြမ်းဖက်ပြီးတော့ဒီနှိမ့်နေမယ်လို့ဦးဇင်းတို့မထင်ခဲ့ဘူးပေါ့သူတို့တကယ်လို့မှဦးဇင်းတို့ဖမ်းမယ်ဆိုရင်ဦးဇင်းတို့ကလည်းလိုက်ဖို့အစဉ်သင့်ပေါ့ ပါနေရဝင်းကျင်ခန့်လောက်ဦးဇင်းတို့ကျင်းနေကြတယ်နှစ်နာရီခွဲလောက်မှာသူတို့ကဝမ်ပေါင်းကုမ္ပဏီရှိရပြန်မတကားယူဖွင့်လိုက်ပါတယ်ဖွင့်လိုက်တဲ့ချိန်မှာသူတို့ကအဲကုမ္ပဏီရှိရတကားကြီးရမိသက်ကားခေါ်မှာပေါ့မိသက်ကားဘေးမှာဒိုင်းနေနဲ့နံပါတ်တို့တွေကင်ထားတဲ့ရဲအင်အားတစ်ဖက်တစ်ဖက်မှာပေါင်းလိုက်မယ်ဆိုရင်100ငါးတဲ့ဝင်းကျင်လောက်ရှိတယ်အဲဒီမှာသူကသူနံပါတ်တို့တွေနဲ့ ငင်းညာစွာထိုင်းပစ်တယ်။အဲ့အချိန်မှာသူတို့ကအဲ့ငါးပါးကိုမိသက်ပိုက်တွေနဲ့ထိုးပတ်ပါတယ်။ဒါမဲ့ဟိုငါးပါးကကြံ့ကြံ့ခံပြီးဒီတိုင်းနေတယ်။အဲ့အချိန်မှာနောက်အဲ့ငါးပါးကိုပတ်ပြင်တော့မှဦးဇင်းတို့ဒီ Wi-Fi company မှာကျိန်းနေတဲ့ရဟန်းတွေကိုမိသက်ပိုက်နဲ့ထိုးပတ်တယ်။ဒါမဲ့သူတို့မရောက်ဘူး။အဲ့အချိန်မှာရဲတွေကနံပါတ်တုတ်တွေနဲ့ရှေ့ကငါးပါးကိုဝင်ရိုက်ပါတယ်။ရှေ့ကငါးပါးကိုဝင်ရိုက်ပြီးတဲ့နောက်ပိုင်းမှာသူတို့ကဦးဇင်းတို့ဒီတပိတ်စကန်းဆွဲတယ်ပြန်မစကန်းကြီးကိုဘုံချဲပါတယ်။ဘုံချဲတဲ့ဆိုတာဘုံဆိုရယ်သုံးဆွဲရတဲ့နေရာမှာသူတို့ကဒီဦးဇင်းတို့ဒီတပိတ်ဆွဲထားတဲ့တန်ဃာတွေကိုပေါ့လူစုလူဝေးကွဲသွားအောင်ချင်းချောက်တဲ့အနေနဲ့ညည်ယူဘုံခွဲတာမဟုတ်ပါဘူး။ဒီဘုံကြီးကဦးဇင်းတို့ဒီရဟန်းနေလူတွေထိကန်ရင်ဒီအဆောက်အဦတစ်ခုလုံးမိလောင်ပျက်စီးနိုင်တယ်။ဒီတဲ့ဒဏ်ရရင်တေဆုံးစေနိုင်တယ်။ဒီလိုဒဏ်ရရေးကြောင့်လဲဦးဇင်းတို့ဒီမုံရရဲစက်မုံရစေယုံမှာတန်ဃာအပား20ကျော်စေယုံတင်လိုက်ရပါပြီ။မုံရစေယုံကမနိုင်တဲ့လို့ဦးဇင်းတို့တငငချင်းတပါးကိုအခုမန္တလေးစေယုံမှာစေယုံတင်လိုက်ရပါပြီ။
တန်ဃာရော်ရဲ့တပိတ်မှောက်လှုပ်ရှားမှုကိုဥဆောင်စီရော်တပားဖြစ်တဲ့မစိုးရင်ကြောင်းတိုက်စီရော်ဥတီစာမင်းခဲ့တာဖြစ်ပါတယ်။အစိုးရရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတဲ့အတိုင်းစီမံကိန်းထောက်ပံ့ရေးပစ္စည်းတွေကိုဖျက်ဆီးတဝန်ထမ်းတွေကိုအနှောက်အယှက်ပေးတယ်ဆိုတဲ့ဖော်ပြချက်နဲ့ပတ်သက်လို့ဒီကိစ္စတွေကိုတောက်လျှောက်စောင့်ကြည့်နေတဲ့ဒေသခံသတင်းတောက်တယောက်ကိုလည်းမေးကြည့်ပါရစေ။အမ
မဟုတ်ဘူးမဟုတ်ဘူးမဟုတ်ဘူး။ဒေသခံတောင်သူတွေရဲ့လေယာဉ်တွေပေါ်မှာပစ္စည်းတွေလာပုံတာတွေရှိပါတယ်။စောင့်လို့ရေးပစ္စည်းတွေလာပုံတာတွေရှိပါတယ်။ရှိတော့ကြတော့ဒီဒေသခံတောင်သူတွေကအခမဲ့ဒီပုံမှာတော့မပုံနဲ့ဘာလို့ဒါကျွန်တော်တို့ခွန်ရဲစိုက်ပျိုးစားရအောင်လားဆိုပြကြတော့သူတို့မြေလေးတွေကိုသူတို့ကာကွယ်တဲ့အစင်လာတွေတော့ရှိပါတယ်ဒါသူတို့ရဲ့အလို့သမားတွေအနောက်ဆက်ပေးတာမဟုတ်ပါဘူးကိုယ့်မြေကိုကာကွယ်တဲ့အစိမ့်ပိုင်းပဲဖြစ်ပါတယ်မ
နဘရဒီဥပဒေနဲ့မညီလူစုလူဝေးနဲ့စုပူဆန္ဒပြလာတယ်လို့ပြောပါတယ်အဲ့တော့ဘလို့စုစုပူပူလုပ်လာတယ်လို့မြင်ရပါလဲရှင်
သူတို့တပိတ်စကန်ဖွင့်လာတာတခုလ18ရက်နေ့ကနေစတင်ပြီးတော့သူတို့အထွေထွေတပိတ်စကန်ဖွင့်လာတယ်အဲ့လိုရက်ကလေးတွေနဲ့ငယ်ရလာတာနဲ့အများသူတို့တပိတ်စကန်ကတခုကနေ6ခုထိတိုးချဲ့ပြီးတော့ဖွင့်လာတာကိုတွေ့ရပါတယ်သူတို့ကငြိမ်းချမ်းစွာနဲ့ပဲထိုင်နေကြပါတယ်အမသူတို့ကဟိုလို slogan လေး on နေတာတို့အဲ့နောက်ပြတ်ကြတော့နော်ဇော်ရင်ဆန်ဆန်ဖြစ်စေနိုင်တဲ့အပြုအမှုအပြောအဆိုတွေလုပ်နေတာတို့မရှိပါဘူးသူတို့ရဲ့တပိတ်စကန်လေးမိုးရဲလေးတွေရဲ့အောက်မှာသူတို့ပေါ့ငြိမ်းချမ်းစွာနဲ့ထိုင်နေတာကိုပဲကျွန်တော်တို့မြင်တွေ့ရပါတယ
်။စကိုင်းတိုင်းဒေသခံသတင်းတောက်တယောက်ကသူမြင်တွေ့ရတဲ့အခြေအနေကိုပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာသမရဦးသိန်းစိန်အစိုးရရဲ့ပြုပြင်ပြောင်းလဲရေးဆောင်ရွက်ချက်တွေအပေါ်ထောက်ခံအားပေးမှုရရှိနေချိန်မှာလဘရောင်းတောင်ကျင်းဒီစီမံကိန်းကိုရပ်ဆိုင်းဖို့တောင်းဆိုဆန္ဒပြနေတဲ့တပိတ်မောက်တန်ဃာတွေကိုအစိုးရကဖြိုခွဲခဲ့တာဖြစ်ပါတယ်ရှင်
။မဆုမြတ်မွန်ပြပြခဲ့တာဖြစ်ပါတယ်ရှင်။အခုလိုနှစ်ဖက်ညှိနှိုင်းလို့ရနေတဲ့အခြေအနေမှာအာဏာပိုင်တွေကအင်အားသုံးနှိမ်နှင်းခဲ့တာဖြစ်တယ်လို့ပြောဆိုနေတဲ့အချိန်ဒီအစိုးရကလည်းဒီနှိမ်နှင်းမှုနဲ့ပတ်သက်ပြီးတော့သတင်းထုတ်ပြန်ခဲ့ပါတယ်။လဘရောင်းတောင်ကျင်းဒီစီမံကိန်းဒေသမှာတပိတ်စကန်ဖွင့်ဆန့်ကျင်ကန့်ကွက်ဆန္ဒပြသူတွေကိုမြန်မာနိုင်ငံရဲတပ်ဖွဲ့ကနိုဝင်ဘာလ28ရက်နေ့ညကနှိမ်နှင်းခဲ့တာနဲ့ပတ်သက်ပြီးတော့ဒီအစိုးရသတင်းထုတ်ပြန်ရေးအဖွဲ့ကဒီကနေ့သတင်းထုတ်ပြန်ခဲ့ပြီးဒီသတင်းထုတ်ပြန်ချက်ထဲမှာပုံမှန်144ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့နေရာမှာတပိတ်စကန်ဖွင့်ဆန္ဒပြခဲ့ကြသူတွေကိုရဲတပ်ဖွဲ့ကနေနှိမ်နှင်းတာဟာဥပဒေနဲ့ညီဆောင်ရွက်ခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီသတင်းထုတ်ပြန်ချက်အသေးစိတ်ကိုတော့သမရာယုံပြောခွင့်ရပုဂ္ဂိုလ်နဲ့မေးမြန်းထားတဲ့မတ်စုမုံကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။နိုဝင်ဘာလ28ရက်နေ့ညဦးပိုင်းကလဘရောင်းတောင်ကျင်းဒီစီမံကိန်းတပိတ်စကန်တွေကိုပြည်ထောင်ဝန်ကြီးဌာနရဲ့အမိန့်နဲ့ရဲလုံခြုံရေးအဓိကယုံနှိမ်နှင်းရေးအဖွဲ့တွေကမြက်ရီယိုဘုံမိโกဘုံတွေနဲ့နှိမ်နှင်းခဲ့တဲ့အတွက်ဆန္ဒပြတန်ဃာတော်တွေနဲ့ဒေသခံပြည်သူတွေတော်တော်များများမိလောင်တန်ရာရခဲ့ကြပါတယ်။အခုလိုမျိုးပြည်ထောင်ဝန်ကြီးဌာနလက်အောက်ခံမြန်မာနိုင်ငံရဲတပ်ဖွဲ့ကဆန္ဒပြတန်ဃာတော်တွေနဲ့ဆန္ဒပြသူတွေရှိနေတဲ့လက်ပရောင်းတောင်ကျင်းဒီစီမံကိန်းဆန္ဒပြကန့်ကွက်မှုတပိတ်စခန်းတွေကိုစီးနှင်းဖြိုခွဲခဲ့တာနဲ့ပတ်သက်ပြီးတော့အစိုးရကနိုဝင်ဘာလ29ရက်နေ့နေ့စွဲနဲ့သတင်းထုတ်ပြန်ချက်တရက်ထုတ်ပြန်ခဲ့ပါတယ်။
ဒီလေဘရောင်းတောင်စီမံကိန်းနယ်မြေဟာပုံမှန်143မှုတွေဖြစ်တာကိုတပိတ်စခန်းနေလာရောက်ဖွင့်လိုက်တဲ့အတွက်ဥပဒေနဲ့ဆန့်ကျင်မှုတွေဖြစ်လာတယ်လို့သမရယုံပြောခွင့်ရဦးစော်ထေကဖီအိုအေမြန်မာပိုင်းကိုပြောပါတယ်ဘယ်လိုလဲဖြစ်လာတာကဒီလုံးလုံးရောစီမံကိန်းကိုလုံးဝပြတ်ပြောင်းဆောင်ရလာတာကိုတွေ့ရှိရတယ်အဲ့တော့ဒီလေဘရောင်းတောင်ကျင်းစီမံကိန်းနယ်မြေကလည်းပုံမှန်143မှုတွေဖြစ်လာတယ်ထ ဲမှာရှိတဲ့ဝန်ထမ်းတွေကိုအနောက်ရှက်ပြီးတဲ့အဲ့အားတွေကပြောရရင်တော့ဥယျာဉ်နဲ့စံကျင်စံကျင်မှုရှိလာတယ်
တပိတ်စခန်းတွေကိုဖြတ်သိမ်းပေးဖို့ပြည်ထရေးဝန်ကြီးဌာနအနေနဲ့နိုဝင်ဘာလ28ရက်နေ့ည12နာရီနောက်ဆုံးထားပြီးဖယ်ရှားပေးခိုင်းခဲ့ပြီးသားဖြစ်တယ်လို့လည်းတမရယုံပြောခွင့်ရဦးစော်ထီကပြောပါတယ်
။အဲဒါကြောင့်လို့ဒီပြည်ထရေးဝန်ကြီးဌာနမှာဆိုဒီစီမံကိန်းတွေမှာဆန္ဒပြနေတဲ့အဲတပိတ်စခန်းတွေမှာရှိတဲ့ဟိုအဖွဲ့အစည်းပုဂ္ဂိုလ်အားလုံးကိုဒီပြီးခဲ့တဲ့28ရက်နေ့ည12နာရီနောက်ဆုံးချိန်ထားပြီးတော့ဖယ်ရှားပေးဖို့အဲဒီအချိန်ကမှဖယ်ပေးတာမကျဘူးဆိုရင်ဒီကဝေဒီကဝေတိုင်းဆီရှင်းဆောင်ရွက်သွားမယ်ဆိုပြီးတော့စီညာရက်ထုတ်တယ်ဒီလေးရက်ထုတ်တယ်ပြီးတော့ဟိုနောက်ဆုံးချိန်ည7:00နာရီသက်သက်လည်းညမတိုင်ဘူးရဲ့အဲဒီလုံလုံလေးတက်ဖို့ရအတန်ဆက်ဆက်လေးနဲ့လူလူခွဲဖို့ဆယ်ပေးဖို့စကားရခံခဲ့တယ
်အဓိကယုံနေနေရေးနီးစနစ်တွေနဲ့အဆင့်ဆင့်၃နှိမ်နှင်းခဲ့တာဖြစ်ပြီးအင်အားမတုံးမဲ့နှိမ်နှင်းခဲ့တာဖြစ်တယ်လို့ဦးစော်ထေကပြောပါတယ
်အဲဒီတမန်ချင်းစနေနာရီကျော်သွားပြီလေဆက်ပြီးတော့လေဟိုတတိပေးတယ်ဟိုမြစ်တော်ရက်ခံတယ်ဆက်ပြီးဖို့ပြောတယ်ပေါ့တော်ပြီမလဲအဲ့မှာမထွက်ဘူးအစတော့ကြောင့်ဒီ efficiency မှာမနည်းအမနည်းညမှာမြန်မာနိုင်ငံရဲ့တပ်ဖွဲ့ကနေပြီးတော့အတီးကြုံနေနေရင်းနှီးတဲ့အချိန်ဟိုအစင်းချင်းအရှင်းချင်းဆောင်ရခဲ့တယ်ဒီလိုဆောင်ရတဲ့အခါမှာလက်ကြီးယုံနေနေတော့ဘုံကြီးတွေရှိတယ်မိသားဝါသားခင်တော့မိသားပိုက်တွေနောက်တရားပဲမျက်ရည်ဘုံတွေနောက် smoke ဘုံတို့မိဘဘုံတွေအော်ဝဲတော့ပြီးတော့အင်အားလည်းအလုံးစုံပုံရတာဆောင်ခဲ့တာမရှိဘူးဒီလိုရုပ်ဖြစ်သွားတဲ့ဟိုဒီလိုသူခွဲလိုက်တဲ့အခါမှာတိကျတဲ့ရရှိတဲ့လူတွေကိုဟိုမုံရောင်နဲ့မန္တလေးပေါ့နော်အဲဆေးရုံတွေမှာအဝင်ရှိပြီးလားတိကျမှုလဲအခုသာပြည့်လက်ရှိရဆိုအဲ့ဒါလေးထုတ်ထားတာပေါ့ဟုတ
်အစိုးရရဲ့သတင်းထုတ်ပြန်ချက်ထဲမှာလက်ပောင်းတောင်ကျင်းနီစီမံကိန်းဟာနိုင်ငံတကာပြဋ္ဌာန်းချက်တွေနဲ့အညီဤပညာသုံးပြီးထုတ်လုပ်ဆောင်ရွက်တာဖြစ်ကြောင်းနဲ့အလုတ်ကိုင်းအခွင့်အလမ်းတွေရရှိရေးရည်ရွယ်လှုပ်ဆောင်ခဲ့တာဖြစ်ပေမဲ့စီယုံလုံဆောင်မှုတွေနဲ့စီမံကိန်းပြတ်ပြအောင်လှုပ်ဆောင်လာတယ်လို့အစိုးရဘက်ကထုတ်ပြန်ကြေညာခဲ့ပါတယ်အခုလိုဖြုတ်ခွဲခဲ့တာဟာတရားဥပဒေစိုးမိုးရင်းနဲ့နိုင်ငံရဲ့အကျိုးစီးပွားကိုဥပဒေနဲ့အညီအကာအကွယ်ပေးဖို့ဒီမိုကရေစီကျင့်စဉ်နဲ့အညီဆောင်ရွက်ခဲ့တာသာဖြစ်တယ်လို့သတင်းထုတ်ပြန်ချက်ရဲ့ဤကုန်းမှာဖော်ပြပါရှိပါတယ်ရှင
်အစိုးရဘက်ကသတင်းထုတ်ပြန်ခဲ့တာနဲ့ပတ်သက်ပြီးတော့မတ်စုမွန်ပြောပြခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့ဒီဆန္ဒပြသူတွေကိုနှိမ်နှင်းမှုတွေဖြစ်ခဲ့တဲ့လက်ပောင်းတောင်ကျင်းနီစီမံကိန်းဒေသစီရောက်နေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကဒေသခံလူထုကိုမိန့်ခွန်းပြောကြားခဲ့တာနဲ့ပတ်သက်ပြီးကြားဖို့ရှိပါတယ်ရှင်အခုတော့ဒီကိစ္စနဲ့ပတ်သက်ပြီးပဲဒီလာမယ့်စနေနေ့ညမှာထုတ်လွှင့်မယ့်ဓာတ်ရိုက်လေးလိုင်းအစီအစဉ်အကြောင်းကိုပြောပြပါဦးမယ
်မြန်မာနိုင်ငံမှာနိုင်ငံရေးအရပွင့်လင်းမှုအချို့ရှိလာတဲ့အတူပဲလွတ်လပ်စွာဆန္ဒထုတ်ဖော်မှုတွေဆန္ဒပြမှုတွေတွေ့လာရပါတယ်ဒါပေမဲ့ဒီဆန္ဒပြမှုတွေကြောင့်လက်ရှိနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုထိခိုက်လာမလားဆိုပြီးတော့စိုးရိမ်သံတွေလည်းကြားလာရပါတယ်ဒါကြောင့်မလို့ဒီလိုဆလတ်ဆွာဆနာပြထုတ်ဖော်မှုတွေဟာအခုနောက်ကစိုးရင်တလို့နိုင်ငံရေးပြောင်းလဲမှုတွေကိုအနှောက်အယှက်ဖြစ်မလားဒါမှမဟုတ်ဒီလိုမျိုးဆနာထုတ်ဖော်မှုတွေကြောင့်ပဲနိုင်ငံရေးပြောင်းလဲမှုတွေအတွက်ပိုပြီးတော့တွန်းအားဖြစ်စေမလားအခုလာမယ့်စနေညပိုင်းတည်းလေးလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးမြင်းများလိုတဲ့သတင်းရှင်တွေအနေနဲ့ VUE မြန်မာပိုင်းကိုမိမိတို့ရဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားလို့ရပါတယ်ဒါမှမဟုတ်မိမိတို့မိမြန်းလိုတာဆွေးနွေးလိုတာတွေကို VUE မြန်မာပိုင်းကိုအီးမေးလ်နဲ့ဖြစ်စေစာနဲ့ဖြစ်စေကြိုတင်ရေးသားပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822555ဖြစ်ပါတယ် fax နံပါတ်က2323822555ဖြစ်ပါတယ် view မြန်မာပိုင်းရဲ့ email လိပ်စာကတော့ bamis@viewnews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမြင်းများလိုတဲ့သတင်းတွေကိုကြိုဆိုပါတယ
်သတင်းရှင်တွေအနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမြင်းများလာကြဖို့ထပ်မံတိုက်တွန်းပါစေရှင်အခုကြာနေသေးတဲ့သတင်းတစ်ပုဒ်ကိုဆက်ပြောပြပါမယ်ဒီလက်ပောင်းတောင်ကျင်းနီစီမံကိန်းဒီကန့်ကွက်ဆန္ဒပြမှုတွေနဲ့ဒီတင်းမာမှုအခြေအနေတွေကိုလေ့လာဖို့ရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ဟာမကြသေးခင်အချိန်ပိုင်းလေးကပဲဒီတောင်းနဲ့ချီတဲ့ဒေသခံလူထုကိုမိန့်ခွန်းပြောကြားခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA ဝိုင်းတော်သားကိုသားညုံကနေအဲ့ဒီမှာသတင်းယူဖို့ရောက်နေတဲ့ကိုသိန်းထိုင်ဦးကိုဆက်သွယ်မေးမြန်းထားပါတယ်ရှင်။
ကိုသိန်းထိုင်ဦးရေဒေါက်အောင်ဆန်းစုကြည်ကအခုမုံရတဖက်ကန်းဒီကျင်းနီစီမံကိန်းညာကိုဒီနေ့ရောက်တယ်ပြောတယ်ခင်ဗျာ။ဟိုကလူထုကိုလည်းမိန့်ခွန်းပြောတယ် ကြားတယ်လူတို့မိကုံးကဘာတွေများအဓိကထားပြီးတော့ပြောသွားတယ်ခင်ဗျအ
ဓိကတော့ဒီကျင်းနေစီမံကိန်းရပ်တန့်ရေးဆန္ဒပြနေတဲ့ကိစ္စမှာဝမ်မောင်ကုမ္ပဏီနဲ့ဖြစ်နေတဲ့ပြည်ပခါကိုသူ့အနေနဲ့ကြားဝင်ဖြေရှင်းပေးမယ်ဆိုပြီးတော့ဒေါက်တာစီကကန့်လန့်သွားတော့ပါဒါပေမဲ့လည်းဒေါက်တာစီကသူဘာလုပ်မယ်ဆိုတာကိုတိတိကျကျပြောသွားတာမျိုးတော့ကျွန်တော်မတွေ့ရပါဘူးခင်ဗျာအခုကတော့ဒေါက်တာစီကဒီလူထုနဲ့မတွေ့ဆုံခင်မှာဝမ်မောင်ကုမ္ပဏီကလုပ်ငန်းရှင်တွေနဲ့သူတွေ့ဆုံဆွေးနွေးခဲ့ပါတယ်ဒါကြောင့်လည်းသူမားလိုက်ခွဲလောက်ကြမှာဒီလူထုနဲ့တွေ့ဆုံတဲ့နေရာကိုရောက်လာခဲ့တာပါကျောင်းဝင်ဆွေးနွေးပြီးမယ်ကျောင်းဝင်ညီနိုင်ပြီးမယ်တိုင်းပြည်အတွက်ဂုဏ်သိက္ခာရှိရှိနဲ့ဖြည့်ရှင်းပေးနိုင်မှုသူစူးစမ်းမယ်ဆိုတာကိုလည်းအဓိကပြောတော့ပါလေကိုသားကြီ
းဟုတ်ကဲ့မနေ့တုန်းကဒီတပိတ်စခန်းတွေကိုအကျန်းဖက်ဖြိုခွင်းခါနဲ့ပတ်သက်လို့ရောတစုံတရာမှတ်ချက်ပြီးပြောတာရှိပါလား
ဒါနဲ့ပတ်သက်လို့သူဘာမှပြောမသွားခဲ့ဘူးခင်ဗျာမနေ့မနေ့ကဒီတန်တော်တွေဒီအားသုံးပြီးတော့တပိတ်စခန်းတွေဖြိုခွင်းခံရတာတိကျတဲ့အရာတွေကြောင့်ဒီလူထုနဲ့တွေ့ဆုံဆွေးနွေးပွဲကျမချစ်ပါမလားလို့တော့မဟုတ်မနေ့ကလမ်းလေးပိတ်ထားတဲ့အချိန်ကြီးကစိုးရိမ်ကြရရှိခဲ့ပါတယ်ဒါပေမဲ့လူတို့ကတော့ဒေါန်ဆန်းစုကြည်ကိုထုံးစံတိုင်းနဲ့အင်းနဲ့အားနဲ့ကိုသူတို့ကြိုဆိုခဲ့ကြပါတယ်ခင်ဗျာ
ဒေါန်ဆန်းစုကြည်ကလူတို့နဲ့မတွေ့ခင်ဝမ်ပေါင်ကုမ္ပဏီထဲမှာလည်းအချိန်တော်တော်ကြာကြာသွားတယ်လို့သိရတယ်ခင်ဗျာအဲ့တော့အဲ့အချိန်ကြီးကိုဘာများထူးခြားမှုရှိပါလဲ
သူဘာလို့ဆွေးနွေးခဲ့လဲဆိုတော့သူကဒီကိစ္စကိုသူချက်ပြီးတော့မပြောပါဘူးခင်ဗျာ
ဒီ
ဝမ်ပေါင်ကုမ္ပဏီနဲ့ဆွေးနွေးမှုတွေကဒီဒေသမှာဖြစ်နေတဲ့ပြိပခါဒီဒီလေရေးတဖြစ်ရှင်းနေဆိုတာမျိုးကိုတော့ရှင်ညွှန်ပြောဆိုသွားတာမျိုးတွေတွေ့ရပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်တစ်ချက်ကတော့ဒီဒေါ်ဆန်းစုကြည်မလာခင်မှာအဲ့ဒေသခံတော်များကဒီကိစ္စကိုစီမံကိန်းကိစ္စနဲ့ပတ်သက်ပြီးတော့တော်တော်လေးမျှော်လင့်ထားကြတယ်ဆိုပြီးတော့ကျွန်တော်သတင်းလည်းရပါတယ်ချို့လေဒေသခံတွေလည်းပြောကြပါတယ်ခင်ဗျာအဲ့တော့ဒေါ်ဆန်းစုကြည်မိကွန်းပြောပြတဲ့အချိန်မှာသူတို့ရဲ့သဘောထားဘယ်လိုရှိလဲသူတို့မျှော်မှန်းလို့ရောဖြစ်လာရဲ့လား
ဒေါ်ဆန်းစုကြည်ဘက်ကကြောင်းဝင်ဖြည့်ရှင်းပေးဖို့ညီနိုင်ပေးမယ်လို့ပြောတဲ့အတွက်ကြောင့်တစုံတရာမျိုးလင်းချက်မျိုးတော့ရှိပါတယ်ခင်ဗျာဒါပေမဲ့လည်းတိတိကျကျဘာလုပ်မယ်ဆိုတာမသိရသေးတဲ့အတွက်ကြောင့်ဒီပွဲမှာသူတို့လူချင်းလူဖြစ်မှာဖြစ်ပါမလားဆိုတဲ့ဆွေမျိုးတွေတော့ဒီဘက်ကနေကြမှာရှိကြပါတယ်ခင်ဗျာသူတို့ကတော့သူတို့ဒီငယ်စဉ်တောင်ကြီးဒီဆွေမျိုးဆက်မြင်ခဲ့ရတဲ့ဒီတောင်ကြီးတွေဒီတရုတ်ကုမ္ပဏီကြောင့်ကြောက်ပြတ်သွားမှာပဲသူတို့ဆိုရင်နေကြတာပါခင်ဗျာ
ဟုတ်ကဲ့ဟိုဒေါန်ဆက်ဆွေကြီးဒီနေ့ညအခုပြန်သွားပြီလားဗမာရှိနေမလဲ
သူမောရောင်ကဆက်ပြီးတော့တဲနေပါမယ်ခင်ဗျာမနေ့ကမှလူထုနဲ့တွေ့ဆုံမှုအစည်းအဝေးတွေလုပ်ဖို့သူမှစီတရှိတယ်လို့ပြီးရပါတယ်ခင်ဗျာ
ကိုသိနေ
လူတွေကမျောလင့်နေတာဒီတန်ရတဲ့တန်ဃာတွေရှိတဲ့မုံရွာဆေးရုံကိုပြန်သွားမလားဆိုတဲ့မျောလင့်ချက်မျိုးတွေလည်းရှိပါတယ်တိတိကျကျတော့ကျွန်တော်တို့မသိရသေးပါဘူးခင်ဗျာ
ကိုသိနေကြီးကျေးဇူးပါပဲခင်ဗျာထူးခြားတဲ့အခြေအနေနောက်မှထပ်ပြီးပါဦးမယ
်ဒါကတော့ဒီလက်ဘရောင်းတောင်ကျင်းနီစီမံကိန်းကန့်ကွက်ဆန္ဒပြမှုတွေနဲ့တင်းမာမှုအခြေအနေတွေကိုလေ့လာဖို့ရောက်ရှိနေတဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါန်ဆန်းစုကြည်ဟာဒီမကြသေးခင်ချိန်ပိုင်းလေးကပဲတောင်းနဲ့ချီတဲ့ဒေသခံလူထုကိုမိန့်ခွန်းပြောကြားခဲ့တာနဲ့ပတ်သက်ပြီးတော့အဲ့ဒီမှာသတင်းယူဖို့ရောက်နေတဲ့ကိုသိန်းထိုင်ဦးကိုကိုသားညုံကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင်
View American Tan ရဲ့ TV အစီအစဉ်တွေကိုနေ့စဉ်တစ်နေ့နှစ်ကြိမ်ထုတ်လွှင့်ပေးနေပါတယ်ရှင်။အပတ်စဉ် TV Magazine အစီအစဉ်ကိုတော့စနေညပိုင်းအစီအစဉ်၊တနင်္ဂနွေမနေ့ညနဲ့တနင်္လာမနေ့ညအစီအစဉ်တွေမှာရှုစားနိုင်ကြပါတယ်။အဲဒီအစီအစဉ်မှာဆိုထူးခြားတဲ့မြန်မာနိုင်ငံနဲ့နိုင်ငံတကာသတင်းလွှာတွေ၊ဆက်သွယ်မေးမြန်းချက်တွေနဲ့နိုင်ငံတကာအနုပညာလောကကသတင်းတွေကိုတင်ဆက်ပေးနေတဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုရှုစားကြရမှာဖြစ်ပါတယ်။အင်္ဂါမနက်ပိုင်းကနေစနေမနက်ပိုင်းအထိမနက်ညထုတ်လွှင့်တင်ဆက်ပေးနေတဲ့နေ့စဉ် TV သတင်းလွှာအစီအစဉ်မှာတော့နောက်ဆုံးရမျက်မှောက်ရေးရာသတင်းတွေစာပေဂီတသိပ္ပံနဲ့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုရှုစားကြရမှာဖြစ်ပါတယ်။ VOA ရဲ့ TV အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုခြင်းနဲ့ဆိုရင်တော့ bami@voanews.com ဆိုတဲ့ email ကိုစာရေးသားအကြံပြုနိုင်ကြပါတယ်ရှင်။ VOA TV အစီအစဉ်ကိုရှုစားအားပေးကြဖို့ဖိတ်ခေါ်ပါတယ်။
VOA TV အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ www.bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။မကြခင်မှာဒုတိယပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၅နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ24 32 40နဲ့လိုင်းလမီတာ190တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့၈နာရီကနေ9နာရီခွဲအထိလိုင်းတို16 19နဲ့24မီတာတွေမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25 32အပြင်လိုင်းလမီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကို9နာရီအစီအစဉ်ပြည်ပြည်ချင်းည10နာရီမှာလိုင်းနိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့အစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို www.voanews.com/burmese မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
သောရရှင်တို့ခုနားဆင်နေကြတာက VOA မြန်မာပိုင်းစီစဉ်နိုဝင်ဘာလ29ရက်ကြာတာပရင်းနေ့ညနေခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်အခုဒုတိယပိုင်း9နာရီအထိလိုင်းနိုမီတာ16 kHz 1853 ၊လိုင်းနိုမီတာ19 kHz 15115နဲ့လိုင်းနိုမီတာ25 kHz 11965တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့ထိတ်တဲအောင်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီကဏ္ဍတွေထဲကသုတဆုံလင်အမေရိကန်တခွင်စီစဉ်မှာဆိုရင်
The number of Chinese students studying in the United States has almost tripled in the past decade.And has more than quadrupled since 1995.
American ပြည်တော်စုမှာပညာလာသင်ကြတဲ့နိုင်ငံခြားသားကျောင်းသားတွေထဲမှာတရုတ်ကျောင်းသားဥယျာဉ်တစ်နှစ်ထက်တစ်နှစ်တိုးများလာနေတာနဲ့ဘာကြောင့်အခုလိုတိုးများလာတာလဲဆိုတာကိုပြောပြသွားမှာဖြစ်ပါတယ်။ဒီအကြောင်းနဲ့အတူအင်္ဂလိပ်စာလေ့လာလိုတဲ့သောတာရှင်တွေအတွက် American Style Indian အသုံးနှုန်းသင်ခန်းစာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်။ဒီအစီအစဉ်တွေကိုမထုတ်လွှင့်ပေးခင်မှာတော့နိုဝင်ဘာလ29ရက်ကြာတာပရိနစ်ညနေခင်းရဲ့ဒီထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့ဦးဆန်မိုးဝေကကြေညာပေးပါမယ်ရှင
်မြန်မာနိုင်ငံအနောက်မြောက်ပိုင်းမုံရွာမြို့နယ်လေဘရောင်းတောင်ကျင်းနီစီမံကိန်းကိုဒီကနေ့မနေ့အာယုံမတက်ခင်၃နာရီချိန်လောက်ကမြန်မာအစိုးရတပ်ဖွဲ့ဝင်တွေကမိသက်ပိုက်မြေအီယိုဘုံမိခိုးဘုံတွေတုံးပြီးတော့ဝင်ရောက်စီးနှင်းခဲ့ပါတယ်ထရက်ကာအပြည့်နဲ့အဒီကယုံနှိမ်နှင်းရေးရဲတွေဟာလင်းအကြီးအချိန်မှာတပိတ်စခန်းနေတဲ့ကိုဝင်ရောက်စီးနှင်းခဲ့တာကြောင့်ဗုဒ္ဓဘာသာတန်ဃာတော်အများစုပါဝင်တဲ့ဆန္ဒဖော်ထုတ်သူဒေသခံပြည်သူတွေဒါဇင်နဲ့ချီပြီးတော့ဒဏ်ရာရခဲ့ပါတယ်ဆန္ဒပြသူတွေရဲ့ကိုရီပြောပြချက်အရရဲတွေဟာဓာတုပစ္စည်းလို့ယူဆရတဲ့မိလောင်ဘုံကိုတုံးခဲ့တာကြောင့်အေးပြားလောင်ကျွမ်းဒဏ်ရာရသူတွေအများပြားရှိတယ်လို့နိုင်ငံတကာသတင်းတွေကဖော်ပြပါတယ်အတိအကျခွဲခြားပြောဆိုနိုင်ခြင်းမရှိတဲ့ဘုံလက်နဲ့တန်းကြောင့်သင်္ကန်းအဝတ်နဲ့အေးပြားတွေလောင်ကျွမ်းခဲ့ရတဲ့သူတွေရဲ့ဓာတ်ပုံတွေကိုပြည်ရင်းပြည်ပသတင်းတွေမှာဖော်ပြထားပါတယ်ဒဏ်ရာရသူတချို့ကိုမုံရွာဆေးရုံကိုပို့ဆောင်ကူတာနေပြီးတော့တပိတ်စခန်းတွေကနေလူစုကွဲလာတဲ့ထိခိုက်ဒဏ်ရာရသူတွေကိုနှိစက်ရနေအိမ်နဲ့ဖုံးတော်ကြီးကြောင်တချို့ကအကူအညီပေးနေရတယ်လို့လည်းသိရပါတယ်အခုအတန်လွှင့်ချိန်မတိုင်ခင်အစိုးရသတင်းထုတ်ပြန်ရေးအဖွဲ့ရဲ့ကြေညာချက်အရတော့လေဘရောင်းတောင်ကျင်းနီစီမံကိန်းဟာအရင်အစိုးရလက်ထက်ကစလို့စီးပွားရေးအတွက်ခြေကိုက်မှုအပါအဝင်အလုပ်ကိုင်းတဲ့နည်းပညာရမှုတဘာဝဝင်းကျင်ထိမ့်သိမ့်မှုတွေကိုစနစ်တကျတွက်ချက်လုတ်ကင်ခဲ့တာလို့ဖော်ပြပါတယ်။ဆန္ဒပြသူတွေကိုနှိမ်နှင်းရမှာဥပဒေနဲ့အညီဆောင်ရွက်ခဲ့ပြီးတော့နောက်ဆုံးသတ်မှတ်ချိန်ကျော်သွားတဲ့အချိန်မှာလူစုမခွဲတဲ့အတွက်အဓိကရုံးနှိမ်နှင်းရေးနည်းတွေတိုင်ဆောင်ရွက်ခဲ့တယ်လို့ကြေညာပါတယ်။နှိမ်နှင်းနည်းတွေအနက်မှာနိုင်ငံတကာသုံးမိသက်ပိုက်မျက်ရည်ရုပ်ပုံးနဲ့မိခိုးပုံးတွေတုံးခဲ့တယ်လို့လည်းသမ္မတရုံးပြောခွင့်ရသူက VOA ကိုအတည်ပြုပြောဆိုပါတယ်။ဒီနိုင်နှင်းမှုဟာတရားဥပဒေစိုးမိုးရေးနိုင်ငံအကျိုးစီးပွားနဲ့ပြည်သူအကျိုးစီးပွားတွေကိုဥပဒေနဲ့အညီကာကွယ်ဖို့ဒီမိုကရေစီကျင့်စဉ်နဲ့အညီလောက်တာဖြစ်တယ်လို့လည်းကြေညာချက်မှာရေးထားပါတယ်။ကျေးစင်တောင်ဤမှာရှိတဲ့ကံကုန်းကျေးရွာကိုဒီအခုအတန်မလွင့်ခင်အချိန်အတွင်းမှာပဲဒေသခံတွေနဲ့ငိုတွေ့ဆုံဖို့စီစဉ်ထားတဲ့အစီအစဉ်အတိုင်းမြို့သားဒီမိုကရေစီအဖွဲ့ချုပ်ကောင်ဆောင်ဒေါက်တာဆန်းစုကြည်ကတွားရောက်ခဲ့ပြီးတော့တရုတ်ဝမ်ပောင်ကုမ္ပဏီတာဝန်ရှိသူတွေနဲ့တွေ့ဆုံစကားပြောပါတယ်။အဲ့ဒီနောက်တော့ဒေတာကန်လူလူကိုမင်ကွန်းပြောခဲ့ပါတယ်အမေရိကန်ဒေါ်လာတန်ပေါင်း1000လောက်တန်ဖိုးရှိတဲ့မြန်မာစစ်တပ်ရဲ့ဥပိုင် limited နဲ့ဖက်ဆက်လုပ်ခဲ့တဲ့တရုတ်ဝမ်ပောင်ကုမ္ပဏီရဲ့ကျင်းနီဒူဖော်ရေးလုပ်ငန်းကဒေတာကန်ရဲ့လေယာဉ်ကြီးသိမ်းယူမှုအပါအဝင်ကျန်းမာရေးလူမှုဘဝနဲ့တဘာဝဝင်းကျင်ထိခိုက်ပျက်စီးမှုတွေကိုဖြစ်စေတာကြောင့်ဒီစီမံကိန်းရပ်တန့်ပေးဖို့ဆန္ဒဖော်ထုတ်ခဲ့ကြတယ်လို့ဆန္ဒပြသူတွေကပြောဆိုပါတယ်ဒီဆန္ဒဖော်ထုတ်မှုကိုညှိနှိုင်းဆက်ဆက်တဲ့ဤနဲ့ပြည်လဲအောင်ရှင်းနိုင်ရဲ့နဲ့အားသုံးဖြိုခွဲခဲ့တာကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပြည်ရင်းပြည်ပသတင်းမီဒီယာတွေကြားမှာဝေဖန်ပြောဆိုသံတွေကြဲကြဲလောင်လောင်ထွက်ပေါ်နေပါလေ
။အငင်းပေါ်နေတဲ့တောင်တရုတ်ပင်လယ်အတွင်းတရုတ်ပိုင်နယ်မြေလို့သတ်မှတ်ထားတဲ့နယ်နိမိတ်အတွင်းဝင်ရောက်လာတဲ့နိုင်ငံသားသင်္ဘောတွေကိုတရုတ်နယ်ခြားဆောင်ရဲတပ်ဖွဲ့ဝင်တွေအနေနဲ့တက်ရောက်ရှာဖွေခွင့်မကြခင်မှာခွင့်ပြုတော်မှာဖြစ်ပါတယ်။နိုင်ငံပိုင်မီဒီယာမှာဖော်ပြထားချက်အရနိုင်ငံရဲ့တောင်ပိုင်းဟိုင်နန်ကျွန်းမှာရှိတဲ့ရဲတပ်ဖွဲ့ကိုနိုင်ငံပိုင်နယ်နိမိတ်အတွင်းတရားမဝင်ဝင်ရောက်လာတဲ့နိုင်ငံသားသင်္ဘောတွေပေါ်တက်ရောက်စစ်ဆေးခွင့်တင်းစီးခွင့်နဲ့မောင်းထုတ်ခွင့်တွေခွင့်ပြုတော့မှာဖြစ်တယ်လို့ဆိုပါတယ်ဒီလောက်ရဟာဒေတာတွေမှာတင်းမာမှုတွေကိုပိုးပြီးတော့ဖြစ်စေနိုင်မှာဖြစ်ပါတယ်တရားမဝင်ဆိုတဲ့နေရာမှာဟိုင်နန်ခရိုင်ပိုင်းရေပိုင်နဲ့အတွင်းခွင့်ပြုချက်မရဘဲဝင်ရောက်လာတာနဲ့တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံမှုကိုအန်လျေပေးနိုင်တဲ့အပြစ်မှုလောက်ရလို့ဆိုလိုတာဖြစ်ကြောင်း China Daily သတင်းစာမှာဖော်ပြထားပါတယ်။အဲ့ဒီအစ်စ်ချမှတ်တဲ့စီကန်းဟာလာမယ့်ဇန်နဝါရီလ၁ရက်နေ့မှာစတင်အသက်ဝင်မှာဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံတောင်ဝက်ဆွန်းဟိုင်နန်ကျွန်းခရိုင်ရဲ့ရေပိုင်တဲ့နယ်နိမိတ်ဟာစတူယန်ကီလိုမီတာ၂တန်းကျယ်ဝန်းပါတယ်။ပြီးခဲ့တဲ့ဇူလိုင်လအတွင်းဟိုင်နန်မှာအစ်စ်တည်လိုက်တဲ့ရှန်ရှာမြို့မှာတရုတ်စစ်တပ်ကရေတပ်အခြေစိုက်စခန်းတစ်ခုတီထောင်ခဲ့ပါတယ်။ဒါဟာတရုတ်ကသူပိုင်ဆိုင်တယ်လို့ပြောထားတဲ့ရေပိုင်နယ်နိမိတ်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ဖို့အတွက်ကြိုးပမ်းတဲ့လုပ်ရပ်ဖြစ်ပါတယ်
။2010ခုနှစ်ကတောင်ကိုရီးယားနိုင်ငံမှာဒီတင်းမောစစ်တင်းမောကိုနှစ်မြုပ်တိုက်ခိုက်မှုမှာဥဆောင်ခဲ့တယ်လို့ယူဆရတဲ့မြောက်ကိုရီးယားရဲ့တပ်မတော်ကာကွယ်ရေးဝန်ကြီးနေရာကိုသဘောထားတင်းမာတဲ့စစ်ဗိုလ်ချုပ်တဦးကိုခန့်အပ်ဖို့အတွက်ကြေညာလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးရာထူးအတွက်ကင်ဂျွန်စစ်ကိုခန့်အပ်မှာဖြစ်တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကကြာတာပရီးနေကပြောဆိုပါတယ်မစ္စတာကင်ဂျွန်စစ်ဟာတောင်ကိုရီးယားစစ်သည်မော့ကိုနှစ်မြုပ်ခဲ့တဲ့စစ်ပွဲကိုအတိတ်ကကြိုးကင်ခဲ့တယ်လို့ယူဆရကြောင်းလည်းပြောဆိုပါတယ်ဒါဟာမြောက်ကိုရီးယားရဲ့လူငယ်ကောင်းဆောင်ကင်ဂျွန်အန်သူ့ရဲ့ဖခင်တည်ဆုံးပြီးတော့ဒီဇင်ဘာလကနိုင်ငံအာဏာကိုယူခဲ့ချိန်ကစလို့ဒုတိယမြောက်ကာကွယ်ရေးဝန်ကြီးခန့်အပ်မှုဖြစ်ပါတယ်လူသိများထင်ရှားတဲ့ကာကွယ်ရေးဝန်ကြီးဒုတိယစီဦးစီးဗိုလ်ချုပ်ကြီးကင်ဂျွန်ဂက်ကယာတုမှာ9လပဲတာဝန်ယူခဲ့ပါလေ။ဒါဟာတပ်ဖွဲ့ဝင်ပေါင်း1,000+နီးပါးပါဝင်ပြီးတော့ကမ္ဘာအင်အားအကြီးဆုံးစစ်တပ်တစ်ခုဖြစ်တဲ့မြောက်ကိုရီးယားတပ်မတော်ရဲ့မကြသေးခင်ကမတည်ငြိမ်မှုတချို့ရှိခဲ့ပြီးနောက်ပိုင်းမှာလူငယ်ကောင်းဆောင်ကင်ဂျွန်အန်ကမြောက်ကိုရီးယားစစ်တပ်ကိုသူ့ရဲ့အာဏာစက်အောက်မှာခိုင်ခိုင်မာမာချုပ်ကန်နိုင်ဖို့အတွက်ကြိုးပမ်းမှုတစ်ခုလည်းဖြစ်တယ်လို့တောင်ကိုရီးယားတာဝန်ရှိသူတွေကတုံ့သက်ပြောဆိုကြပါလေ
။စနေနေ့ကလူပေါင်း100+တည်ဆုံးခဲ့ရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမြို့တော်ဓက္ကာရဲ့အပြင်ဘက်ကအထည်ချုပ်ဆက်ယုံမီးလောင်မှုနဲ့ဆက်ဆက်ပြီးဆက်ယုံရဲ့တာဝန်ရှိသူ3ယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဒီလိုဖမ်းဆီးထားသူတွေဟာမီးလောင်ချိန်မှာဆက်ယုံအတွင်းမှာရှိတဲ့အလုပ်သမားတွေကိုအပြင်ကနေတော့ခတ်ခဲ့သူတွေလို့စွပ်စွဲခံထားရသူတွေဖြစ်ပါတယ်။အဲ့ဒီလိုဖမ်းထားသူတွေထဲမှာဆက်ယုံပန်ရှင်တော့မပါပါဘူး။ဒီအထက်ချုပ်ဆက်ယုံဟာဥရောပနဲ့အမေရိကန်ပြည်ထောင်စုကဝိထေရောင်းချသူတွေအတွက်ချုပ်ပေးနေတဲ့ဆက်ယုံဖြစ်ပါတယ်။ဘာလင်မြို့မှာနေထိုင်တဲ့အမျိုးသမီးတူကတော့ဒီကော်ပိုရေးရှင်းကြီးတွေမှာတစ်စိတ်တစ်ပိုင်းတာဝန်ရှိတယ်လို့ပြောပါတယ်။သူမအနေနဲ့ဒီမီးလောင်သွားတဲ့အထက်ချုပ်ဆက်ယုံကိုအသုံးပြုထုတ်လုပ်ကြတဲ့ကုမ္ပဏီတွေကိုတပိတ်မှောက်မယ်လို့လည်းပြောပါတယ်။ဆက်ယုံရဲ့လုံခြုံစိတ်ချမှုနဲ့ပတ်သက်ပြီးအဲ့ဒီဆက်ယုံကထုတ်နေတဲ့ပစ္စည်းတွေကိုရောင်းချတဲ့အနောက်နိုင်ငံကရောင်းဆိုင်တွေအနေနဲ့လည်းတာဝန်ခံမှုရှိဖို့အလုပ်သမားကြီးတက်ကြွလှုပ်ရှားသူတွေကပြောပါတယ်။နိုင်ငံတကာကုမ္ပဏီတွေကသူတို့ရဲ့အမှတ်တံဆိပ်နာမည်ရဖို့ပဲအာရုံစိုက်နေကြတယ်သူတို့ရဲ့ပစ္စည်းအမဲ့ဆက်ယုံတွေကိုစစ်ဆေးကြတယ်ဒါပေမဲ့ဘာတွေစစ်ဆေးတယ်ဘာတွေတွေ့ရှိတယ်ဆိုတော့ပွင့်လင်းမြင်သာမှုတော့လုံးဝမရှိဘူးလို့အလုပ်သမားအခွင့်အရေးအဖွဲ့ရဲ့ဒါရိုက်တာစကော့နိုဗာကပြောပါတယ်ခင်ဗျာ
VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီကနေ9နာရီအထိလိုင်းဒိုမီတာ16 kHz 1653ညလိုင်းဒိုမီတာ19 kHz 15115နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အီဂျစ်နိုင်ငံမှာခရီးရန်နဲ့သဘောထားပြောင်းပြောင်းသူတွေကအခြေခံဥပဒေမူကြမ်းရေးဆွဲရေးမဲပေးဖို့အစီအစဉ်ကိုသဘောထားကွဲပြားနေတဲ့ Islamic ဥဆောင်ပန်းအဖွဲ့ကတပိတ်မှောက်ခဲ့တဲ့အတွက်အီဂျစ်သမ္မတမိုဟာမက်မော်စီဟာဂျာတာပရီးနေ့မှာတိုင်းပြည်ကိုမိန့်ခွန်းပြောကြားမယ်လို့ကြေညာလိုက်ပါတယ်။သမ္မတမော်စီကအခြေခံဥပဒေရေးဆွဲရေးနောက်ဆုံးသတ်မှတ်ရက်ကိုဒီဇင်ဘာကနေဖေဖော်ဝါရီလကိုရွှေ့ဆိုင်းခဲ့ပေမဲ့အခြေခံဥပဒေရေးဆွဲဖို့အတွက်အချိန်ပိုယူဖို့မလိုအပ်ဘူးလို့အစ္စလာမ်နေအဓိကလွှမ်းမိုးထားတဲ့ဥဆောင်ပန်းအဖွဲ့ရဲ့ပြောခွင့်ရသူကပြောဆိုခဲ့ပါတယ်။အစ္စလာမစ်ဥဆောင်အဖွဲ့ရဲ့အခြေခံဥပဒေအမြန်ဆုံးအပြီးသတ်ဖို့ကြိုးပမ်းမှုဟာအီဂျစ်နိုင်ငံရဲ့လက်ရှိနိုင်ငံရေးမတည်ငြိမ်မှုအခြေအနေတွေကိုပိုပြီးတော့ဆိုးဝါးစေလိမ့်မယ်လို့ဝေဖန်သူတွေကပြောဆိုကြပါတယ်။အီဂျစ်သမ္မတမော်စီဟာနိုင်ငံရဲ့အကျွင့်မဲ့အာဏာကိုချုပ်ကိုင်နိုင်ဖို့ကြိုးစားတယ်လို့ဆွဆွဲခံရတဲ့လုတ်ပိုင်ခွင့်အာဏာအသစ်ထောက်ပြန်ပြီးခဲ့ချိန်ကစလို့အီဂျစ်နိုင်ငံရဲ့နိုင်ငံရေးအခြေအနေမငြိမ်သက်မှုတွေပေါ်ပေါက်လာခဲ့တာဖြစ်ပါတယ်။သမ္မတမော်စီကိုအာဏာရှင်အဖြစ်နဲ့ဝေဖန်နေကြတဲ့ဆန့်ကျင်သူပြည်သူလူထုက9ရက်မြောက်နေ့အဖြစ်နဲ့ထားရရင်မြင်မှဆန္ဒပြဝဲတွေဆက်ပြီးတော့ဆင်နွှဲနေကြပါတယ်။သမ္မတကိုထောက်ခံသူတွေကလည်းလာမယ့်စနေနေ့မှာဆန္ဒပြမယ်လို့ပြောဆိုကြပါတယ်။အီဂျစ်ရဲ့အမြင့်ဆုံးတရားရုံးတွေကလည်းသမ္မတရဲ့လုတ်ပိုင်ခွင့်အာဏာအသစ်ဟာအခြေခံဥပဒေနဲ့အညီဖြစ်လာတဲ့အထိဆက်ပြီးတော့ဆန္ဒပြသွားမယ်လို့ပြောဆိုကြပါတယ
်။ပါလက်စတိုင်းခေါင်းဆောင်မမ်မုဒ်အဘတ်စ်ဟာကုလသမဂ္ဂအထူးရေးညီလာခံကိုတက်ရောက်ဖို့အတွက်ဂျာတာပရီးနေ့မှာထွက်ခွာသွားပါတယ်။ပါလက်စတိုင်းအာဏာပိုင်အဖွဲ့အနေနဲ့ ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံမှာဖြစ်သေးတဲ့အဆင့်ကနေအဆင့်တိုးမြင့်ပေးဖို့သူ့ရဲ့ကြိုးပမ်းမှုအပေါ်ထောက်ခံမှုတွေကြီးကြီးမားမားရရှိထားပါတယ်ဒီကြိုးပမ်းမှုအပေါ်ကုလသမဂ္ဂအထူးရင်းညီလာခံမှာမဲခွဲဆုံးဖြတ်ဖို့ရှိပါတယ်ဒါပေမဲ့အမေရိကန်ပြည်ထောင်စုနဲ့အစ္စရေးနိုင်ငံတို့ကတော့ဒါကိုကန့်ကွက်ပါတယ်ဆုံးဖြတ်ချက်ချနိုင်ဖို့အတွက်နိုင်ငံပေါင်း60လောက်ကထောက်
November 29 ရက်ကြာတာပရင်းနေ့ညနေခင်းထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမမိုးဖြူနဲ့ဥဆက်မိုးဝေကကြေညာပေးခဲ့တာဖြစ်ပါလိမ့်ရှင်အခုပတ်စဉ်ခန္ဓာတွေကိုတင်ဆက်ဖို့ချိန်ရောက်ပါပြီ American Style Indian 3 English သင်္ကန်းစာစီစဉ်ကိုမထုတ်လွှင့်ပေးခင်မှာအရင်ဆုံးတုဒ္ဒဆောင်ရဲ့အမေရိကန်တခွင်စီစဉ်ကိုနားဆင်ကြမှာဖြစ်ပါလိမ့်ရှင်ဒေါက်ခင်ဆိုးဝင်းကစီစဉ်ပြီးတော့မတ်တိန်ဂီထိုင်းနဲ့အတူတင်ဆက်ထားပါလိမ့်ရှင်
American ပြည်တော်စုမှာ ပညာ လာတင်ကြတဲ့ နိုင်ငံသားအကြောင်းသားတွေထဲမှာ တရုတ်အကြောင်းသားဦးရင် တနေ့ တခြား တိုးလာတာနဲ့ ပတ်သက်ပြီး ဘဟုသုတ အဖြစ် ပြောပြမယ်လို့ စီစဉ်ထားပါရဲ့ရှင်
America မှာ တရုတ်အကြောင်းသားတွေ များမှာများပေါ် အန်တီရဲ့ တရုတ်ရဲ့ လူရေကလည်း တန်းပေါင်း 1300 ကျော်နဲ့ ကမ္ဘာမှာ အများဆုံးဆိုတော့ အချိုးနဲ့တွေ့ရင် နဲတောင် နဲနေအောင်ပါ
ဒီလိုသင်ကြီးရဲ့လွန်ခဲ့တဲ့နှစ်နှစ်အတွင်းအမေရိကန်တက္ကသိုလ်တွေမှာကျောင်းတက်ကြတဲ့တရုတ်ကျောင်းသားဦးရေဟာ200တောင်တိုးလာတာတဲ့တရုတ်ပြည်မှာတတိယရာအများကြီးရှိတာကိုအမေရိကရဲ့ပညာရေးစနစ်ကိုသဘောကျကြတော့တတ်နိုင်တဲ့မိဘတွေငွေကုန်ချေကျခံပြီးဒီကိုပညာသင်လွှတ်ကြတာပေါ့လေအမေရိကန်ပြည်တော်စုအနောက်ဖက်ချမ်းကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့တစ်မြို့ထဲမှာတင်တရုတ
ငံသားကလာတက်တဲ့လူဆိုရင်ဒီကဒေသခံတွေထက်ငွေပိုပေးရတာလေ
ဒီမှာကျောင်းလာတက်တဲ့တရုတ်ကျောင်းသူကျောင်းသားတွေကတိတ်ပြီးစီးစီးလုံးလုံးရှိကြတယ်တမီးရဲ့သူတို့ရဲ့ရိုးရာပွဲတော်တွေကိုလည်းအစင်လာမပြတ်ဆင်နွှဲနေကြတယ်လေ
တင်ကြီးတို့မြန်မာတွေလည်းဘုံကြီးကျောင်းတွေမှာဝါးဒီရှိရင်အဲ့လေအလှရှိရင်စုစုဝေဝေသွားပြီးအားပေးကြတာပဲလေ
ကဲပါ VOA သတင်းတောက် Elizabeth Lee ပေးပို့ထားတဲ့သတင်းတွေကပတ်ဝန်းကျင်ထိန်းသိမ်းရေးအင်ဂျင်နီယာဘာသာရပ်ကိုသင်ယူနေတဲ့တရုတ်ကျောင်းသားစွန်ဝေရဲ့အပြောကိုနားထောင်ကြည့်ကြအောင်နော
်对有有好有坏吧好处就是来了之后
သူကဒီရောက်ကလေးကအမေရိကန်ကျောင်းသားတွေနဲ့တောင်မှတိတ်မတွေ့ဖြစ်ပါဘူးတဲ့တရုတ်ကျောင်းသားတွေကများလွန်းလို့တွေ့တဲ့လူတွေအကုန်လုံးစုံအောင်တောင်မှစကားမပြောဖြစ်သေးဘူးဆိုပဲဒါပေမဲ့နောက်ဘွဲလွန်ကျောင်းသားတယောက်ဖြစ်တဲ့အန်ဒရီယိုဖုန်းကတော့သူနဲ့သူ့ဇနီးကဒီကိုရောက်လာကလေးကအိမ်ကိုလွှမ်းနေကြတာတဲ့
We are the only child in both families and no when your parents got older
တို့ဇနီးမောင်နှံနှစ်ယောက်စလုံးကတူရဲတော်သားသမီးတွေပါတဲ့တို့မိဘတွေကအသက်ကြီးလာကြပြီဆိုတော့တို့ကိုသိပ်ပြီးအောင်းမိတ်နေကြတယ်တဲ့စိတ်မကောင်းတာကတော့တို့ရဲ့မိကလေးကိုအရန်လွှမ်းနေကြတာပေါ့တဲ့
အဲ့ဒီတရုတ်ကျောင်းသားတွေကကျောင်းပြေးပွဲရရင်ဒီမှာအလုပ်လုပ်ကြမှာလားဒါမှမဟုတ်တရုတ်ပြည်ကိုပြန်ကြမှာလားအန်တီရဲ့
တင်ကြီးရဲ့ဒါကတော့တူးချင်းစီရဲ့ဆုံးဖြတ်ပိုင်ခွင့်ပါပဲလေဒီမှာကျောင်းပြီးသွားရင်အလုတ်တင်သဘောတစ်နှစ်ဆက်ပြီးနေခွင့်ရှိကြတယ်လေအဲ့ဒီမှာလှုပ်ရှင်ကသဘောကျရင်အလုတ်လုတ်ခွင့်ဗီဇာလျှောက်ပေးတယ်နှစ်ပြည့်လို့ရှိရင် green card အမြဲတမ်းနေထိုင်ခွင့်လည်းလျှောက်လို့ရတယ်ဒီမှာအလုတ်လုတ်ကြတဲ့တချို့တရုတ်ဘွဲရကျောင်းသားတွေရှိကြပြီမဲ့လို့အများစုကတော့ပြည်တော်ပြန်ကြတယ်တဲ့တရုတ်ပြည်မှာကအမေရိကကဘွဲရတယ်ဆိုရင်လစာကောင်းကောင်းနဲ့အလုတ်ကောင်းတွေရနိုင်တာပေါ့လေ
တရုတ်တွေကလည်းမတရားချမ်းသာကြတာပဲနော်
Los Angeles KYI စီးပွားရေးဖွံ့ဖြိုးတိုးတက်မှု Corporation ကနိုင်ငံတကာစီးပွားရေးသုတေသီ Ferdinando Guerra ပြောပြတာကိုလည်းနားထောင်ကြည့်ရအောင်လေ
The number of Chinese students studying in the United States has almost tripled in the past
American ပြည်တော်စုမှာကျောင်းတက်တဲ့တရုတ်ကျောင်းသားဥယျာဉ်ဟာလွန်ခဲ့တဲ့10နှစ်ကတည်းကစာရင်3ဆတိုးလာတယ်တဲ့1995ခုနှစ်ကနဲ့စာရင်4ဆကျော်တောင်တိုးသွားတာဆိုပဲLos Angeles KYI မှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအတွက်မနှစ်ကတစ်နှစ်ထဲမှာပဲတရုတ်ကျောင်းသားတွေကနေဒေါ်လာသန်း100ကျော်ရရှိခဲ့ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်ဒေါ်လာသန်းပေါင်း 4,500 ကျော်တောင်ဝင်ငွေရရှိခဲ့တာလို့သူကပြောသွားတာလေ
တရုတ်တွေကလည်းမတရားချမ်းသာကြတာပဲနော
် Rand Corporation ကစီးပွားရေးပညာရှင် Jim Hosek ပြောတာကိုလည်းနားထောင်ကြည့်ကြအောင်သင်ကြီး
There are a lot of Chinese entrepreneurs, businessmen of all sorts, business leaders who are
ပြည်မှာအခုဆိုလို့ရှိရင်စွန့်ဦးတီထွင်သူတွေစီးပွားရေးကော်ပိုရေးရှင်းကြီးတွေကလုပ်ငန်းရှင်ကြီးတွေကတနေ့တခြားချမ်းသာလာကြပြီးတော့သူတို့သားသမီးတွေကိုနိုင်ငံရခြားမှာပညာသင်ဆင်လို့ဖို့သိပ်ပြီးတက်နိုင်နေကြပြီပေါ့တဲ့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းတက္ကသိုလ်မှာပညာသင်ယူနေတဲ့တရုတ်ကျောင်းသူလီဂျင်းပြောတာကတော့မိဘချမ်းသာလို့ကြောင်းတက်တဲ့သူတွေရှိတယ်လို့2004ခုနှစ်ကစပြီးတရုတ်ကျောင်းသားအများစုကအမေရိကန်တက္ကသိုလ်တွေကပေးတဲ့ပညာသင်ဆုတွေရကြတယ်တော့
So I think one of the trends we see with this generation is they're really thinking about how what they can learn here
ဒီနော်ဆိုရင်တရုတ်ကျောင်းသားတွေဟာထုံးစံအတိုင်းအင်ဂျင်နီယာဒါမှမဟုတ်ရင်သိပ္ပံပညာကိုသင်ယူကြတာတဲ့အခုတော့စီးပွားရေးစီမံခန့်ခွဲမှုနောက်ပညာရေးစတဲ့ဘာသာရပ်တွေမှာသင်ယူလာတာတွေ့ရတယ်တဲ့အခုမျိုးဆက်သစ်တွေကတရုတ်ပြည်ကိုပြန်ရောက်ရင်သူတို့အနေနဲ့သူတို့ရဲ့ပညာတွေကိုပြန်ပြီးတော့ဘလို့တင်ကြားပေးနိုင်မလဲဆိုတဲ့အတွေးခေါ်တွေရှိလာတာတွေ့ရတယ်တဲ့အရင်တုန်းကမျိုးဆက်တွေလိုအမေရိကမှာအခြေချခြင်းနဲ့စိတ်နဲ့လာကြတဲ့ကျောင်းသားတွေမဟုတ်ကြဘူးတဲ့အခုခေတ်ကျောင်းသားတွေကနိုင်ငံကိုပြန်ပြီးတော့ကမ္ဘာအဆင့်တန်းမီခေတ်မီတိုးတက်အောင်တက်အားသူတွေပါဝင်ကူညီခြင်းရတဲ့သူတွေများလာတာကိုတွေ့ရတယ်လို့ကယ်လီဖိုးနီးယားတောင်ပိုင်းတက္ကသိုလ်ကပါမောက္ခတူဖြစ်တဲ့ဗာရွန်ဆိုနီကသူ့ရဲ့အမြင်ကိုပြောပြသွားတာလေ
တချို့အမေရိကန်ကုမ္ပဏီကြီးကော်ပိုရေးရှင်းကြီးတွေကထက်မြက်တဲ့တရုတ်ကျောင်းသားတွေကိုသဘောကျကြတယ်ဆိုပဲရှင့
်ဟုတ်တယ်သင်ကြီးရဲ့ဂျင်းဟိုဆက်ကပြောတာကတော့ဒီကတက္ကသိုလ်ကြီးတွေကသူတို့ပြုစုပျိုးထောင်ထားတဲ့လူစွမ်းအားအရင်းအမြစ်တွေကိုနိုင်ငံခြားကိုထွက်သွားမှသိဆိုရင်နဲ့တဲ့
အင်းသမ္မတအိုဘားမားပြောတယ်လို့ပေါ့နော်မတူကွဲပြားတဲ့ resources အရင်းအမြစ်တွေကိုအင်အားအဖြစ်စုစည်းအသုံးပြုတဲ့သဘောပေါ့အန်တီရဲ့
သင်ကြီးတောင်တော်တက်လာပြီကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းတက္ကသိုလ်ကပါမောက္ခVaron Sunni ga le dilo bae pyo da
I think we become more integrated as cultures as nations
American pi daw su ji ha de yin che mu ya po pi lo su zi la ja de lo pu paw saung ywe phu atwe le khwin lan ni po pi pwin lan la de lo pyo twa da le pu paw saung ywe mu re ga po pi thin da myin da shi la de lo ti da la de lo lou le po phit la da twe ya de lo le pyo de de tin gi ye ကဲပါပဲပြောပြောအခုတရုတ်ကျောင်းသားအများစုကတော့ပတ်ဝန်းကျင်သစ်မှာနေသားတကျဖြစ်ဖို့အဝင်ခွင့်ကျဖြစ်ဖို့အတွက်စူးစမ်းရင်းနဲ့မိဘတွေအပါအဝင်နိုင်ငံကဂုဏ်ယူနိုင်တဲ့သားကောင်းတွေဖြစ်အောင်လေစာကိုပဲအဓိကအာရုံစိုက်ပြီးစူးစမ်းကြရမှာပါကွယ်ဒါနဲ့တင်ကြီးအမေရိကန်တက္ကသိုလ်ကြီးတွေမှာပဲနိုင်ငံသားကျောင်းသားတွေတိုးလာတာမဟုတ်ဘူးမူလတန်းအလယ်တန်းနဲ့အထက်တန်းကျောင်းတွေမှာလည်းနိုင်ငံသားကျောင်းသားတွေအများကြီးပဲလေဥပမာပင်ဆယ်ဗေးနီးယားပြည်နယ်ဖီလာဒယ်ဖီးယားမြို့နားက NEP ဆိုတဲ့မူလတန်းကျောင်းကလေးမှာကျောင်းသားဥယျာဉ်600ရှိတယ်တဲ့အဲ့ဒီကျောင်းမှာကျောင်းသား5ယောက်မှာတစ်ယောက်ကဘင်္ဂလားဒေ့ရှ်ကလာတာတဲ့တကြောင်းလုံးမှာရှိတဲ့ကျောင်းသားဥယျာဉ်ရဲ့12ရာခိုင်နှုန်းကတောင်ကိုရီးယားကလာကြတာတဲ့ကျောင်းခမကြီးကိုဝင်လိုက်တာနဲ့အင်္ဂလိပ်လိုရောဘင်္ဂါလီလိုရောကိုရီးယားလိုစပိန်လိုနောက်တခြားဘာသာစကားတွေနဲ့ကြိုဆိုပါတယ်လို့ရေးထားတယ်သင်ကြီးရေအမေရိကန်ပြည်ထောင်စုရဲ့တက္ကသိုလ်တွေမှာတရုတ်နိုင်ငံကနေလာရောက်သင်ကြားတဲ့ပညာသင်ဥယျာဉ်တိုးလာတယ်ဆိုတဲ့အကြောင်းကိုဗဟုသုတအဖြစ်တင်ပြရင်းနဲ့ဒီသတင်းပတ်အတွက်သုတဆုံးလင်းအမေရိကန်တခွင်အစီအစဉ်ကိုဒီမှာပဲရပ်နားခွင့်ပြုပါရှင်။သောတာရှင်အပေါင်းဗဟုသုတအဖျားပြားတိုးပွားကြပါစေရှင်။
တကယ်ဆိုရင်စီစဉ်တင်ဆက်တဲ့သုတဆုံလင်းအမေရိကန်တခွင်စီစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်ဒီစီစဉ်ကိုကြာတာရင်းနေညနေပိုင်းမှနဲ့တောက်ကြနေမနဲ့စီစဉ်တွေမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့အင်္ဂလိပ်စာလေ့လာလိုသူတွေအတွက်အမေရိကန်စတိုင်အီဒီယန်သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်ဒေါ်လာလာတန်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
တော်ရရှိများရှင်အမေရိကန်နိုင်ငံမှာတော့ပြီးခဲ့တဲ့သတင်းပတ်ကြာတာပြီးနေ့က Thanksgiving ကြီးစုတော်နေ့အပြီး Christmas ပွဲတော်နေ့နှစ်သက်ကူးပွဲတော်တို့ဆင်နွှဲကြတဲ့ပွဲတော်ရဲ့ကာလအတွင်းဖြစ်ပါတယ်။အမေရိကန်နိုင်ငံသားအများစုကလက်ဆောင်တွေအချင်းချင်းပေးချဖို့အတွက်ဈေးဝယ်ထွက်တဲ့ကာလကြီးပေါ့ရှင်။ဈေးဝယ်ရရင်မမောနိုင်မပတ်နိုင
် Shop till you drop
ဆိုတဲ့ခြေကုန်လက်ပန်းကျတဲ့အထိ
ဈေးဝယ်ကြသူတွေလည်းရှိပါတယ်ဒါကြောင့်မို့လဲဈေးဆိုင်တွေကအယောင်းတွေရလေးအောင်သူ့ထဲကဈေးလျှော့ရောင်းတဲ့ကြော်ညာတွေသတင်းမီဒီယာတွေကတဆင့်ကြော်ညာကြလိရှိပါတယ်အထူးဈေးနှုန်းတွေနဲ့လျှော့ရောင်းတဲ့ ATM အသုံးကိုပထမဦးဆုံးတင်ပြကျင်းတာကတော့
Early Bird Sale
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက EARLY Early Sozo BIRD Bird Early Bird Early Bird ဆိုတာ Sozo ထားတဲ့ငှက်ပေါ့ရှင် SALE Sale ကတော့အထူးဈေးနှုန်းနဲ့ရောင်းတာဖြစ်ပါတယ်ဒီနေရာမှာ early bird စောစောထွက်တဲ့ငှက်ကတော့ the early bird always gets the worm ဆိုတဲ့အင်္ဂလိပ်စကားကယူထားတာဖြစ်ပါတယ်အထိပဲကတော့တီကောင်ကိုရှာစားတဲ့ငှက်ဟာမနေ့စောစောထရှာမယ်ဆိုရင်ကိုလိုချင်တဲ့တီကောင်ကိုရစမြင်ဆိုတဲ့အထိပဲပါပဲတနည်းတော့ဥရလူပေါ့ရှင်အမေရိကန်နိုင်ငံမှာတော့ဘယ်နေရာမှာစူးတန်းစီပြီးစီကနဲ့ဝေကြရတာမို့ဒါကြောင့်လဲ early bird sale ကဆိုင်ဖွင့်ဝင်ချင်းပထမရောက်တဲ့လူကဥပမာဒေါ်လာတရာရန်ကိုတဝက်ဈေးနဲ့လျှော့ပြီးပထမနိုင်ပိုင်းမှာဈေးနှုန်းချိုချိုနဲ့ရောင်းမယ်လို့သတ်မှတ်ထားတဲ့ပစ္စည်းတွေကိုဥရလူကဝယ်နိုင်တာဖြစ်ပါလေ။ဒါကြောင့်မို့ early bird sale ကဥရလူဝယ်ခွင့်ရတာလို့ဆိုလိုပါလေ။ဒီလိုမျိုးဥရလူဈေးလျှော့ရောင်းတဲ့အကြောင်းရေဒီယိုကကြော်ညာပုံဥပမာကို George Crow ကပေးပါလိမ့်မယ်။နားဆင်ကြည့်ကြရအောင်
။ Tomorrow Saturday Save, save, save at the early bird sale at Mann's Furniture Store. Everything 30% off. Doors open at 6, and prices are good until 10 o'clock.
Minipian sani ma, uya lu shor zi gu, maan pri bogan sain ma, lo ma mu, zi ti gu, teta jama ba. အလုံး30ရာဂိုင်းနှုန်းလျှော့မယ်။ဆိုင်တကားကို6နာရီစဖွင့်မယ်။10နာရီအထိအဲ့ဒီလျှော့ဈေးနဲ့ရောက်မှာဖြစ်တယ်လို့အကြေပေးရပါတယ်။နောက်ထပ်တင်ပြမယ့် EDM အသုံးကတော့
Door Busters
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက DOOR Door တကား BUSTERS Busters ပါဝင်နာလို့လုံးကောက်အကြေပေးရပါတယ်။ဒီဘေကတော့အခုလိုမျိုးကုန်ပစ္စည်းတွေကိုအထူးလျှော့ဈေးနဲ့ရောင်းချတာဆိုင်ဖွင့်ဝင်ချင်းပထမနိုင်ပိုင်းချင်းမှာရောင်းချတာကိုဆလုပ်ပါတယ်ဈေးကတိတ်ကိုတက်တာလှတဲ့အတွက်ဝယ်သူတွေကသူ့ထင်ကလူပြီးတကားကိုချိုးရိုက်ပြီးဝယ်တော့မယ်ပုံစံမျိုးကိုရည်ညွှန်းထားတာဖြစ်ပါတယ်ကုန်တိုက်တိုက်ကဒီအသုံးနဲ့ပတ်သက်လို့သတင်းစာထဲမှာကြော်ညာထည့်တာကိုဖတ်လိုက်ရတဲ့ခင်မွန်းတဲ့တူကသူ့ဇနီးကိုပြန်ပြောဟန်ကြောင်း George Crow ပြတဲ့ဥမာကို
Hey, honey, if we're going to that sale, let's go early. One of the doorbusters they have until 10 o'clock is videotapes at 99 cents. And I'd like to get at least a dozen.
Gechi, eri shozi yao na gu sozo twa yao. Sai na ga pumbun ji yao me shozi rui te ma ro. Video akwe rui da kwe gu.99ပြားနဲ့10နာရီအထိရောင်းမှာမို့ကိုတော့အနည်းဆုံးတဒါဇင်လောက်ဝယ်ထားခြင်းနဲ့လို့အတည်ပြုရပါတယ်။နောက်ဆုံးတင်ပြမယ့် EDM အသုံးကတော့
Black Friday Sales
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းကတော့ BLACK Black ကတော့အမဲရောင် Friday ကတော့တောက်ကြနေ SALE Sale ကတော့အထူးလျှော့ဈေးနဲ့ရောင်းတာပေါ့ရှင်။အမေရိကန်နိုင်ငံမှာကြီးစလော်နေ့ကျရောက်တဲ့ November လရဲ့သတ္ထပကြာတာပြီးနေ့ဟာနိုင်ငံတော်အားလိုက်ရင်ဤဖြစ်ပါလေအဲ့ဒီကြာသာပရိနိအပြီးနောက်တစ်နေ့တောက်ကြနေမှာတော့ဈေးဝယ်သူတွေကယုံအားလိုက်ရဖြစ်တဲ့ကြာသာပရိနိဆဲပြီးတောက်ကြနေခွင့်ယူကစနေတင်းနေနေ့လေးရဲ့အနာယူလေးရှိရမှာအဲ့ဒီအားလက်ချီအတွင်းမှာဈေးဝယ်သူတွေအပြန်အဆိုင်ဈေးဝယ်ကြတာပေါ့ရှင်အထူးသဖြင့်ရှော့ဈေးတွေကလည်းအပြန်အဆိုင်ရှော့ကြလို့ပေါ့ Black Friday ဆိုတဲ့အသုံးကိုရှင်းပြရမယ်ဆိုရင်တော့စီးရင်ကင်ပညာမှာအယောင်းဆိုင်ဆိုင်တင်နဲ့အရှုံးပြရင်မြင်ဒီနဲ့စီးရင်ပိတ်ရတဲ့အခြေအနေရှိပြီးတော့အမြတ်ပြရင်တော့မြင်အမဲနဲ့စီးရင်ပိတ်ရလို့ Black Friday ဆိုတာကတော့အမြတ်တွေအများကြီးရတဲ့အတွက်ကြောင့်စီးရင်ပိတ်တဲ့အခါမှာမြင်အမဲနဲ့စီးရင်ပိတ်ရတဲ့သဘောဖြစ်ပါလေ။တနည်းအားဖြင့်တော့အယောင်းကောင်းတဲ့တောက်ကြံနေ့မှာအမြတ်တွေရတဲ့နေ့လို့ဆိုလို့တာဖြစ်ပါလေ။ဆိုတော့ Black Friday Sale ကတော့တနည်းအားဖြင့်ကျေးဇူးတော်နေ့
ပြီးနောက်တစ်နေ့တောက်ကြနေ့မှာအထူးလျှော်စည်းနေ့ရောင်းနေ့ဈေးကိုဆိုလိုတာဖြစ်ပါတယ်ဒီအသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင်
Bargain shoppers headed to the nation's stores and malls before sunrise this Black Friday to get specials on everything from toys to widescreen TVs.
Shows in a PC we go web, Nanganfa, Zizan we, Kondai G we go, Djizuroni be, Taujani ma, Siwe do we got, name a tracking dega, sign we go, Tetu yai.ကြည့်ကြတော့တာပါပဲခလေးကစားစရာတွေကအစမြင်ကွင်းကျေတီဗီတွေအဆုံးအထူးရှော့စည်းနဲ့ဝယ်ရအောင်ပေါ့လို့အဓိပ္ပာယ်ရပါတယ်ဒီကနေ့တော့ရှင်များကိုတင်ပြခဲ့တဲ့အထူးဈေးနှုန်းနဲ့ရောင်းချမှုတွေပတ်သက်တဲ့အသုံးတွေကတော့
Early Bird Sale Doorbusters Black Friday Sales
တို့ဖြစ်ကြပါတယ်နောက်တဲ့ရင်ပါခုလိုချီမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုတင်ပြပေးဦးမှာမို့ဆောင်မျောနားဆင်ကြပါရှင
်ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီ Indian ရှေကိုတနင်္လာနေ့ညပိုင်းနဲ့ကြာသပတေးနေ့ညနေပိုင်းမှာပုံမှန်ထုတ်လွှင့်ပေးနေတာဖြစ်ပြီးတော့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ www.burmese.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင် VOA ရဲ့ကြာသပတေးနေ့ညနေပိုင်းအစီအစဉ်တွေမကြာခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်နောက်2နာရီကြာည6နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကြာရင်လည်းမြန်မာနိုင်ငံအနေနဲ့ရက်ရက်မှာနောက်ဆုံးဖြစ်ပျက်နေတဲ့အခြေအနေတွေပေါ် VOA သတင်းတောက်တွေရဲ့သတင်းပေးပို့ချက်တွေနဲ့အတူထိတ်တဲရောက်နိုင်ငံတကာသတင်းနဲ့ပတ်စင်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်ဒီအစီအစဉ်တွေကိုလိုင်းနိုမီတာ24 25လိုင်းနိုမီတာ32ပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုတော့ဂျန်နေသေးတဲ့ချိန်လေးအတွင်းမှာသတင်းချင်းချုပ်ကိုမမိုးဖြူကကြေညာပေးပါမယ်ရှင်
မြန်မာဗုဒ္ဓဘာသာဝင်တွေရဲ့ခါကြီးရကြီးလပြည့်နေ့ပြီးနိုဝင်ဘာ29ရက်နေ့လင်းအားကြီးချိန်ကလေဗရောင်းတောင်ကျင်းနီစီမံကိန်းရပ်ပေးဖို့ဆန္ဒဖော်ထုတ်တောင်းဆိုတဲ့တပိတ်စခန်းတွေကိုအာဏာပိုင်တွေရဲ့ဝင်ရောက်ဖြိုခွင်းမှုကြောင့်တန်ငါတော်တွေအပါအဝင်ဆန္ဒပြလူထုတော်တော်များများမိလောင်တန်ရာရခဲ့ကြပါလေလေဗရောင်းတောင်တပိတ်စခန်းတစ်ဝိုက်မိလောင်နေပုံနဲ့တန်ငါတော်တွေမိတင်တန်ရာရတဲ့ပုံတွေကိုလည်းပြည်တွင်းပြည်ပသတင်းမီဒီယာတွေမှာဖော်ပြထားပါတယ်အခုလိုဆန္ဒဖော်ထုတ်မှုကိုစစ်ဆန်ညှိနှိုင်းတဲ့နီးနဲ့ပြည်လျောင်ဖြစ်ရှင်းနိုင်မှာရဲ့နဲ့အင်အားသုံးဖြိုခွဲခဲ့တာကိုပြည်သူ့လွှတ်တော်ကိုယ်စားလှယ်တွေနဲ့ပြည်တွင်းပြည်ပသတင်းမီဒီယာတွေကြားမှာဝေဖန်ပြောဆိုသံတွေကြဲကြဲလောင်လောင်ထွက်ပေါ်နေပါတယ်။အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်အတွင်းမှာတရုတ်ပိုင်နယ်မြေလို့သတ်မှတ်ထားတဲ့နယ်နိမိတ်သေးကိုဝင်ရောက်လာတဲ့နိုင်ငံခြားသင်းမောတွေကိုတရုတ်နယ်ခြားဆောင်ရဲတပ်ဖွဲ့တွေအနေနဲ့တက်ရောက်ရှာဖွေခွင့်အကြခင်မှာခွင့်ပြုပေးတော့မှာဖြစ်ပါတယ်။နိုင်ငံပိုင်မီဒီယာရဲ့ဖော်ပြချက်အရနိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းမှာရှိတဲ့ရဲတပ်ဖွဲ့ကိုနိုင်ငံပိုင်နေနမိတ်အတွင်းတရားမဝင်ဝင်ရောက်လာတဲ့နိုင်ငံညာသင်းမောတွေပေါ်တက်ရောက်စစ်ဆေးသိမ်းဆီးခွင့်တွေပြုတော့မှာဖြစ်တယ်လို့ဆိုပါတယ်။မြောက်ကိုရီးယားက2010ခုနှစ်မှာတောင်ကိုရီးယားနိုင်ငံကိုစစ်ပွဲဆင်နွှဲရာမှာဒီစစ်သင်းမောတစ်စင်းနှစ်မြုပ်ပစ်ခဲ့တဲ့တိုက်ပွဲမှာအဓိကခေါင်းဆောင်ခဲ့တယ်လို့ယူဆရတဲ့တင်မာတဲ့စစ်ဗိုလ်ချုပ်ကင်ဂျွန်စစ်ကိုကာကွယ်ဝင်ကြီးအကြီးအကဲရာထူးနေရာကိုခန့်အပ်လိုက်ပြီးဖြစ်ပါတယ်။စနေနေ့ကလူပေါင်းတရာကျော်တည်ဆုံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်မြို့တော်ဓါကာရဲ့အပြင်ဘက်ကအထည်ချုပ်ဆက်ယုံမိလောင်မှုနဲ့ဆက်ဆက်ပြီးတော့ဆက်ယုံရဲ့တာဝန်ရှိသူ၃ယောက်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးထားသူတွေဟာမိလောင်ချိန်မှာဆက်ယုံထဲမှာရှိတဲ့အလုပ်သမားတွေကိုအပြင်ကနေတောက်ခတ်ခဲ့ထားသူတွေလို့စွပ်စွဲခံထားရတာလည်းဖြစ်ပါတယ်။
သတင်းချင်းချုပ်ကိုမမိုးဖြူကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီညနေ့စီစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ကျွန်မတော့နာနာချက်ပါရှင် VOA American တန်ညနေ့ပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိလိုင်းနိုမီတာ16လိုင်းနိုမီတာ19နဲ့လိုင်းနိုမီတာ25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.